The Voice of America in Burmese.
Mingwanya Jamashin. The Tongsa Goguni April Sami Tauchani Nabe VOAC Senego, American Tiang Zumiro, Washington DC Gani Satin Totlin Bini Babi.
ကျမများသတင်းအောင်ပါခုညပိုင်းစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်ရှင်ကျွန်တော်လူပါဒီညနတ်ဆရာမတဲ့နေ့မှာတော့ဆူရမနနေ့အတွက်အရသာဆူရအောင်ချက်မှုအောင်ပြန်ရအောင်စီစဉ်ထားတဲ့အကြောင်းအာနာသိန်းစီခေါင်းဆောင်တွေကပြောလိုက်ပါတယ်ပါကစ္စတန်နိုင်ငံနောက်တောင်ပိုင်းကဈေးတစ်ခုမှာဒီနေ့မနေ့စော်ပိုင်းတုန်းကအင်အားပြင်းဘုံးလုံးပေါက်ခွဲရကနေလူ၁၈ဦးထက်မနည်းသေဆုံးပြီး၄၈ယောက်တန်
ွဲလက်ကောင် CNSCNK ကကြံရှိနေတဲ့ခေါင်းဆောင်တချို့ကိုအမြန်ဆုံးပြန်လွှတ်ပေးဖို့နာဂရိုးရာစာပေနဲ့ယဉ်ကျေးမှုဗဟိုကော်မတီအစိုးရကိုတောင်းဆိုလိုက်ပါတယ်
။မြန်မာနိုင်ငံရဲ့ရေးကိစ္စရမှာအခုဒီလိုပဲညဉ့်ညမ်းမို့ကျွေးလေးမှဒီလိုထင်းထင်းလိုက်တယ်ဆိုတော့ကျွန်တော်တို့ဒီ
နာဂရိုးရာစာပေနဲ့ယဉ်ကျေးမှုဗဟိုကော်မတီဥက္ကဋ္ဌဦးအောင်ထွတ်ကလက်ရှိအခြေအနေကိုပြောပြတာပါ။အပြည့်အစုံကိုနောက်ပိုင်းမှနားဆင်ရပါမယ်။ဒီသတင်းတော်နဲ့အတူအခြေခံပညာထက်တန်းကြောင်းပြီးဆုံးတဲ့အထိတက်ခဲ့တဲ့ကျောင်းသားတိုင်းကိုအစိုးရအခြေခံအထက်တန်းပညာပြီးဆုံးကြောင်းလက်မှတ်ထုတ်ပေးဖို့စီစဉ်နေတဲ့အကြောင်းနိုင်ငံကျော်အမှုပညာရှင်တချို့ဒီနှစ်တကြံကိုနှွဲဖို့ဘယ်လိုပြင်ဆင်နေကြသလဲဆိုတဲ့အကြောင်းနဲ့နောက်ပိုင်းမှမြစ်တာလက်ဆောင်တကြံတီးတဲ့ဘုတ်ကိုလည်းထုတ်လင်းပေးဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စင်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍသုတဆုံလင်အမေရိကန်တခွင်နဲ့သိပ္ပံတဲ့နည်းပညာအစီအစဉ်တွေကိုထုတ်လွှင့်သွားပါမယ်။အခုအရင်ဆုံးတော့တောက်ကြနေညပိုင်းထိတ်တန့်ရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်းတို့ကပြောပြပေးပါရှင်
။ဆူရနိုင်ငံမှာနှစ်နှစ်အတွင်းအယက်သားဆူရဟုတ်ချက်မှုအောင်ပြန်ရအောင်အစီအစဉ်ထားတဲ့အကြောင်းအာနာသိစေကောင်းဆောင်တွေကပြောဆိုလိုက်ပါရဲ့။ဒီချိန်နဲ့မှာပဲဆရာဆွေးမှုလူသားတွေပေါ်ကျွလွန်တဲ့ရာဇဝတ်မှုလူမျိုးတော်တပ်ဖြတ်မှုဆွဆွဲချက်တွေနဲ့အပြည့်အစုံရာဇဝတ်ပြစ်မှုဆိုင်ရာတရားရုံး ICC ကလူရှိနေတဲ့တမဟောက်အူမာအဖာရှားကိုဗန်နငံမှာလွှတ်ပြောင်းပေးမှာမဟုတ်ကြောင်းလဲဒီနေ့သတင်းစာရှင်းလင်းပွဲအတွင်းဘူချုပ်ကြီးအူမာစိန်အဒင်းကပြောဆိုလိုက်ကြပါတိုင်းပြည်ကိုအာဏာရှင်ဆန္ဒအုပ်ချုပ်ခဲ့တဲ့တမဟောက်ကိုလေးလိုက်ချဆန့်ကျင်ဆန္ဒပြနေသူတွေကတော့အာဏာသိမ်းပြီးနောက်ပိုင်းထုတ်ပြန်ထားတဲ့ညမထွက်ရအမိန့်ကိုဖိစံပြီးမင်းညကဆက်လက်ဆန္ဒပြကြပါတယ်ဆန္ဒပြသူတွေကစစ်ကောင်းဆောင်တွေအုပ်ချုပ်မှုအစားအရသာဆွေးရခေါဆောင်မှုကိုတောင်းဆိုနေကြတာပါ။တောက်ချန်နေဝပြုပြီးဆန္ဒပြသူတွေပို့ထုတ်လာလိမ့်မယ်လို့လည်းခန့်မှန်းထားကြပါရယ်။အမေရိကန်ပြည်အစိုးရကတော့ဆူဒန်စစ်တပ်အနေနဲ့ထင်းထင်းသိမ်းသိမ်းဆော်ဝဲတွားဖို့နဲ့အဆိုးရအုပ်ချုပ်မှုမှာအရသာတွေပါဝင်ဝင်ပြုဖို့လည်းတိုက်တွန်းထားပါရယ်။ယူရိုပတ်သမဂ EU ကလည်းအရဖက်အုပ်ချုပ်မှုကိုအမြန်ဆုံးလွှဲပြောင်းပေးဖို့တိုက်တွန်းထားတာပါ။နေပေါင်း30ချာအုတ်ချုပ်ခဲ့တဲ့သမရမရှိရတဲ့နောက်ပိုင်းလက်တွေ့ရင်ဆိုင်နေရတဲ့အခြေအနေတွေအရဆူဒန်နိုင်ငံမှာအပြောင်းလဲတွေပုံမတွေ့မြင်ရလိမ့်မယ်လို့လည်းဆန္ဒပြခေါင်းဆောင်တွေနဲ့အကဲခတ်တွေကခံမှန်းနေပါတယ်။သမရကိုရာယူကဖယ်ရှားပြီးအာနာသိမ့်လိုက်တဲ့အကြောင်းကာဝေးဝင်ကြီးအဝတ်အဗနော့ဖ်မနေ့တုန်းကပဲရုပ်မြင်သံကြားကနေနိုင်ငံကိုချိန်ညားခဲ့တာပါ။တပ်ပြည်မှာတည်ငြိမ်ရှိကြဖို့နဲ့ဆူဒန်နိုင်ငံနဲ့နယ်စပ်တွေကိုယာယီပိတ်လိုက်ပြီးညဆယ်နာရီကနေမနက်၄နာရီထိညမထွက်ရအမိန့်ထုတ်ပြန်လိုက်တဲ့အကြောင်းလဲကာဝေးဝင်ကြီးကကြေညာခဲ့တာဖြစ်ပါတယ်
။အင်တာနက်မှာအချက်အလက်တွေကိုဖွင့်ချနေတဲ့ WikiLeaks website တည်ထောင်သူ Julia Assange ကိုဗြိတိန်နိုင်ငံမှာဖမ်းဆီးလိုက်တဲ့အပေါ်အမေရိကန်လွှတ်တော်အမတ်တွေကြိုဆိုလိုက်ကြပါတယ်။အစိုးရလျှို့ဝှက်ချက်တွေကိုခိုးယူမှုတွေနဲ့အမေရိကန်အစိုးရဆွဲဆိုထားတဲ့အမှုတွေကိုရင်ဆိုင်နိုင်အောင်လို့အမြန်ဆုံးလွှဲပြောင်းပေးဖို့လဲကြာတာပေးနေကပဲတောင်းဆိုလိုက်ကြပါတယ်။ Assange ကိုဥပဒေအရအရေးယူနိုင်တော့မှာဖြစ်တယ်လို့ Republican Party အထက်လွှတ်တော်အမတ် John Cornyn ကပြောခဲ့တယ်လို့ Democrat အထက်လွှတ်တော်အမတ် John Manchin ကလည်းဗြိတိန်နိုင်ငံကိုချေစုတင်တယ်လို့ပြောကြားခဲ့ပါတယ်။လန်ဒန်မှာရှိတဲ့တန်ယုံမှာခိုလုံခွင့်ဆက်မပေးတော့ဘူး။အက်ကွေဒေါ်အစိုးရကဆုံးဖြတ်လိုက်ပြီးတဲ့နောက်မှာပဲအဆန့်ကိုမနေ့တုန်းကဗြိတိန်ရဲတပ်ဖွဲ့ကဖမ်းဆီးခဲ့တာဖြစ်ပါတယ်။ WikiLeaks website ကနေဖွင့်ချခဲ့တဲ့အမေရိကန်အစိုးရရဲ့လျှို့ဝှက်သတင်းချက်လက်တွေကိုကွန်ပျူတာစနစ်ဖောက်ထွင်းပြီးခိုးယူခဲ့တဲ့နေရာမှာပူးပေါင်းကြံစည်မှုနဲ့လည်းအဆန့်ကိုအမေရိကန်ကအလိုရှိနေပါတယ်။2016အမေရိကန်သမ္မတရွေးကောက်ပွဲကာလမှာဒီမိုကရက်ပါတီသမ္မတလားဟီလရီကလင်တန်ရဲ့အီးမေးလ်တွေကိုဖောက်ထွင်းခိုးယူပြီးWikiLeaks website ပေါ်မှာပဲဖော်ပြခဲ့တာဖြစ်ပါတယ်။ Democrat အထက်လွှတ်တော်အမတ် Richard Blumenthal ကတော့ Assange ကိုဥပဒေအရအရေးယူနိုင်အောင်လို့ American ကိုလွှဲပြောင်းပေးဖို့တိုက်တွန်းတယ်လို့တမရရွေးကောက်ပွဲအတွင်းရုရှားကကြားဝင်နှောက်ယှက်ရမှသူ့ရဲ့အခန်းကဏ္ဍကိုဖော်ထုတ်ဖို့လိုအပ်ကြောင်းလည်းပြောဆိုခဲ့ပါတယ်။အစိုးရရဲ့ကွန်ပျူတာစနစ်ကိုဖောက်ထွင်းပြီးလျှို့ဝှက်သတင်းအချက်အလက်တွေခိုးယူရမှပူးပေါင်းကြံစည်မှုနဲ့ဆွဲချက်တင်ထားပြီး American တမိုင်းမှာအကြီးမားဆုံးလျှို့ဝှက်သတင်းအချက်အလက်ခိုးယူမှုအဖြစ် American တရားရေးဌာနကပြောကြားထားပါတယ်။
ပါကစ္စတန်နိုင်ငံနောက်တောင်ပိုင်းကဈေးတစ်ခုမှာဒီနေ့မနေ့စောပိုင်းတုန်းကအင်အားဖြင့်ဘုံးတလုံးပေါက်ခွဲရာက 68 ဦးထပ်မံထိဆုံးပြီး48ယောက်တန်းရသွားပါတယ်။ဘလူးချစ်တန်ပြည်နယ်မြို့တော်ကွတာမြို့ကရှီယာမိုစင်အများစုရှိတဲ့အရက်ကဆိုင်ဆိုင်မှာထောင်ထားတဲ့ဗုံးတွေပေါက်ခွဲတာဖြစ်ပြီးထိဆုံးသူတွေထဲမှာလူနည်းစုဝင်တွေအများပြားပါဝင်တယ်လို့လည်းရဲတပ်ဖွဲ့ကပြောဆိုခဲ့တာပါ။တိုက်ခိုက်တဲ့အကြောင်းရင်းကိုဖော်ထုတ်နိုင်မှုစုံစမ်းစစ်ဆေးသူတွေကြိုးပမ်းနေကြောင်းလည်းရဲတပ်ဖွဲ့ကပြောပါရယ်။ရင်းနှုံးကလည်းတိုက်ခိုက်မှုတွေကြုံခဲ့မှုတွေဇာရာကန်ချီစည်းရဲကအကြမ်းဖက်တိုက်ခိုက်မှုတွေဘယ်သူမှမတော့သူတို့လက်ချက်ဖြင့်ကြီးညာမျိုးမရှိသေးပါဘူး။ဒီနေ့တိုက်ခိုက်မှုပေါ်ဝန်ကြီးချုပ်အင်မရန်ခန်ကလည်းပြစ်တင်ရှုတ်ချလိုက်ပါရယ်။တိုက်ခိုက်မှုဖြစ်ခဲ့တဲ့ဘလူးချီစံပြင်းနယ်မှာတော့ကော့တွယ်ရီတောင်းဆိုနေတဲ့စစ်သွေးကြွတွေတရားမဝင်ဖွဲ့ဖြစ်တမထားတဲ့ပါကစ္စတန်တာလီဘန်ဖွဲ့နဲ့ RSS စစ်သွေးကြွအဖွဲ့တွေကိုတိစားခံသူတွေအခြေဆိုင်လှုပ်ရှားနေကြတာပါ။ဒီဖွဲ့တွေကရှီယာဟဇရာလူနည်းစုဝင်တွေပါဝင်အရသားတွေလူကျိုးတပ်ဖွဲ့ဝင်တွေကိုတိုက်ခိုက်မှုတွေဟာသူတို့လက်ချက်ဖြစ်တယ်ဆိုပြီးတော့လည်းပြောဆိုလို့ရှိကြပါရဲ့။ဘလူးချီစံပြင်းနယ်ကအာဖဂန်နစ္စတန်နိုင်ငံနဲ့နယ်စပ်ချင်းထိစပ်နေပြီးအာဖဂန်တာလီဘန်တွေနဲ့အဆက်အသွယ်ရှိတဲ့စစ်သွေးကြွတွေခိုးအောင်နေတယ်လို့ယူဆထားတဲ့ဒေသတစ်ခုလည်းဖြစ်ပါရဲ့။
အာဖဂန်စတန်နိုင်ငံမှာတွေဥရောက်လာတဲ့အတွက်ထိုးစစ်ဆင်မှုတွေပြန်ဆနေပြီလို့တာလီဘန်တွေကကြေညာခဲ့ပါတယ်။အဆုံးတတ်လို့မရသေးတဲ့ဂျီဟတ်ဘာသာရေးစစ်ပွဲကိုဆက်လက်ဆင်နွှဲမှာဖြစ်တယ်လို့တာလီဘန်အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်နဲ့တာလီဘန်တွေကြားညီညာရေးဆွေးနွေးမှုတွေဆက်လုပ်နေတဲ့တစ်ချိန်တည်းမှာပဲစစ်စရေးရာသီပြန်ဆပြီလို့တာလီဘန်တွေကဒီကနေ့ကြေညာလိုက်တာဖြစ်ပါတယ်။အာဖဂန်စတန်မှာရှိတဲ့အမေရိကန်တပ်တွေပြန်လည်ရုပ်သိမ်းရင်းနဲ့စစ်ပွဲအဆုံးတက်ရေးအတွက်အမေရိကန်အထူးကိုယ်စားလှယ်တွေနဲ့တာလီဘန်တွေဆွေးနွေးနေကြတာပါ။တာလီဘန်တွေရဲ့ဒီကနေ့ကြေညာချက်ကအဖွဲ့ရဲ့ပုံရိပ်ကိုထိခိုက်စေတယ်လို့အာဖဂန်နိုင်ငံအစစ်မြစ်ညီညာရေးကောင်စီခေါင်းဆောင်တယောက်ကပြောကြားပါတယ်။တာလီဘန်အဖွဲ့ဟာစစ်တိုက်ဖို့ကိုအလေးထားရဆိုတာပြသလိုက်တာပဲလို့ညီညာရေးကောင်စီဒုတိယအကြီးအကဲအတာဦးရက်ရှ်မန်ဆာလမ်က AP သတင်းဌာနကိုပြောကြားခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံတဲကတာလီဘန်တွေထိန်းချုပ်ထားတဲ့နေရာတွေမှာ ICRC နိုင်ငံတကာကြက်ချင်ကြီးအဖွဲ့နဲ့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့တို့ရဲ့ကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုယာယီဆိုင်းထားမှာဖြစ်တယ်လို့ဝန်ထမ်းတွေရဲ့လုံခြုံရေးအာမခံချက်ကိုလည်းပြန်လည်ရုပ်သိမ်းထားမယ်လို့တာလီဘန်တွေကကြာသာပေးနေတုန်းကပြောကြားခဲ့ပါတယ်။
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11603ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရခြင
်းဒီရေမဲကန်စံမြန်မာဘာသာအစီအစဉ်ရဲ့တောက်ချနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်နစ္စန်ကားလုံငန်းရဲ့အကြီးအကဲအောင်ကားလုစကွန်အပေါ်အစိုးရရှိနေဒီဘက်ကတရားဝင်ဆွဲချက်တွေတင်ဖို့ဒါမှမဟုတ်လည်းပြန်လုပ်ပေးဖို့အချိန်ပေးတဲ့အနေနဲ့ဧပြီလ22ရက်နေ့ထိဆက်လက်ထိန်းသိမ်းထားဖို့တိုကျိုတရားရုံးကဆုံးဖြတ်လိုက်ပါတယ်။လွန်ခဲ့တဲ့2010နဲ့2015ခုနှစ်ကြားကုမ္ပဏီကရတဲ့သူ့ဝင်ငွေကိုတဝက်လောက်လျှော့ပြန်နိုင်အောင်မမှန်မကန်တင်ပြမှုနဲ့မတင်ကားတဲ့အတွက်နိုဝင်ဘာလထဲမှာပဲသူ့ကိုဖမ်းဆီးဖို့ရတယ်။မလဆန်မှာတော့သူ့ကိုအာမခံနဲ့ပြန်လုပ်ပေးခဲ့ပြီးနစ္စန်ကုမ္ပဏီကဒေါ်လာ35သန်းကိုအမေရိကန်နိုင်ငံကအယောင်ကိုစဲထံလွှတ်ပြောင်းမှုဆွဆဲခြင်းနဲ့ပြည်ရဲ့သတင်းပတ်ထက်မှာပဲထပ်မံဖန်ဆီးလိုက်ကြပါ။အမေရိကန်အယောင်ကိုစဲထံကငွေရကွန်ရဲ့ဇနီးဖြစ်သူပိုင်ဆိုင်တဲ့ကုမ္ပဏီတစ်ခုနဲ့တားဖြစ်သူပိုင်ဆိုင်တဲ့အမေရိကန်ခြေစိုက်ကုမ္ပဏီတွေကိုရောက်ကောင်းရောက်သွားနိုင်တယ်လို့လည်းဂျပန်သတင်းမီဒီယာကဖော်ပြကြပါတယ်။ပြည်ထောင်နိုင်ငံမှာရောက်နေတဲ့ဇနီးဖြစ်သူကာရိုဂွန်ကတော့စစ်စစ်မြေမြခံမှုတွေမနေ့ကပဲတိုကျိုမြို့တော်ကိုရောက်လာခဲ့တာပါ
။မြောက်ကိုရီးယားနိုင်ငံရဲ့နိုင်ငံရေးရာကော်မရှယ်ဥက္ကဋ္ဌအဖြစ်ခေါင်းဆောင်ကင်ဂျွန်အန်ကိုလွှတ်တော်ကပြန်လည်ရွေးချယ်လိုက်ပါတယ်။သူ့ရဲ့သူမတူတဲ့အတွေ့အခေါ်တွေလက်တွေ့ကြတဲ့မြန်အမျှော်မြင်တွေနဲ့အတွေ့အကြုံရှိတဲ့ခေါင်းဆောင်မှုတွေကြောင့်ကင်ဂျွန်အန်ကိုကြာသပတေးနေ့ကပြန်လည်ရွေးချယ်ခဲ့တာဖြစ်တယ်လို့အစိုးရပိုင်း KCN နဲ့သတင်းကထုတ်ပြန်ပါတယ်။ကင်မာကိုရီးယားပြည်သူအားလုံးကိုကိုစားပြုတဲ့နိုင်ငံအုပ်ဆောင်ကြီးဖြစ်တယ်လို့လည်းဆိုပါတယ်။မြောက်ကိုရီးယားရဲ့ရုပ်ပြလွှတ်တော်ကနေကင်ဂျွန်အန်ရဲ့အဓိကအကြံပေးဖြစ်တဲ့ချိုရုံဟေးကိုလည်းရုပ်ပြကောင်းဆောင်ယာလူပေးခဲ့ပါတယ်။သူ့အနေနဲ့မြောက်ကိုရီးယားနိုင်ငံကိုကိုစားပြုပြီးတော့နိုင်ငံတကာနဲ့ဆက်ဆံရေးကိစ္စတွေကိုဆောင်ရွက်ရမှာဖြစ်ပါတယ်။ဒီယာလူကိုနှစ်ပေါင်း20လောက်တာဝန်ယူခဲ့တဲ့အသက်62နှစ်အရွယ်ကင်မြုံနန်းနေရာမှာချိုရိုဟေးကိုအစားထိုးလိုက်တာပါသူ့ကိုနိုင်ငံရေးရာကော်မရှင်ရဲ့ဒုက္ခဥက္ကဋ္ဌတစ်အဖြစ်လဲရာဒူးနေရာအသစ်မှာခန့်အပ်ထားလိုက်ပါတယ
်ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာစစ်တပ်ဆစ်စစ်ရေးတွေတွင်အဘူဆာရဲ့စစ်သွေးကြွာ10ယောက်တိဆုံးသွားတဲ့အကြောင်းဖိလစ်ပိုင်စစ်တပ်ကဒီနေ့ပဲပြောလိုက်ပါတယ်ရိုမန်ကက်သလစ်ခရစ်ယာန်ဘုရားကျောင်းမှာလူသေပြောက်ဖြစ်ခဲ့တဲ့တိုက်ခိုက်မှုကျွလွန်ခဲ့တဲ့အဖွဲ့ဖြစ်စစ်တပ်ကဆစ်စစ်ရေးတွေဆင်နွှဲနေတာပါဆိုလို့ပြင်းတဲ့ပါတီကူမျိုးကတောင်တူတက်တဲ့ဒီစားမှာမနေ့ကဖြစ်ခဲ့တဲ့တိုက်ပွဲ၄ခုအတွင်းစစ်သွေးကြွာ10ယောက်တိဆုံးကြောင်းလည်းစစ်တပ်ကပြောပါတယ်တိဆုံးစစ်သွေးကြွာအလောင်း2လောင်းကိုရရှိခဲ့ပြီးစစ်တပ်ကလမ်းပြတ်တော်တော်များလဲဒဏ်ရာရသွားတဲ့အကြောင်းဖိလစ်ပိုင်စစ်တပ်ရဲ့အနောက်ဘက်မင်ဒါနာကိုဌာနချုပ်ကပြောဆိုခဲ့တာပါဟာဂျန်ဆိုဝါဂျန်နဲ့ ရာထူလာဆိုင်ဟီရွန်တို့ခေါင်းဆောင်နဲ့စစ်သွေးကြရင်ဟာ120လောက်နဲ့ဘင်္ဂလားယဟန်ရေကျော်ကျေးရွာနီးကပထမဆုံးရေဆိုင်တိုက်ပွဲကတော့အကြီးဆုံးဖြစ်ခဲ့တာပါဒီတိုက်ပွဲအတွင်းစစ်သွေးကျ4ဦးသေဆုံးပြီးပြန်လည်ဆုတ်ခွာတဲ့အချိန်မှာစစ်တပ်ကလက်လံရှင်းလင်းခဲ့တဲ့အကြောင်းလဲဖိလစ်ပိုင်စစ်တပ်တာဝန်ရှိသူတွေကပြောပါတယ်ဒီဆုံးသူစစ်သွေးကျတွေမှာတော့အရင်ကပြန်ပြီးဆွဲဖက်ဆီးမှုတွေအကြမ်းဖက်တိုက်ခိုက်မှုတွေနဲ့ဆက်နွယ်ပြီးအမေရိကန်ကအလို့ရှိနေတဲ့ဆိုင်ယွန်ရဲ့လူယုံတယောက်ဖြစ်သူဂျူလီအေကစ်လည်းပါဝင်နေကြောင်းဆလူပြင်းနဲ့စစ်တပ်ပြောခွင့်ရတရားပုံမူကြီးဂျယ်မန်ဖိုကပြောဆိုခဲ့ပါတယ
်အင်ဒိုနီးရှားနိုင်ငံဆူလာဝေစီကျွန်းကမ်းလွန်မှာ 6.8 ပြင်းအားနဲ့မြေငြိမ်လှုပ်ခတ်ခဲ့တာကြောင့်ဆူနာမီသတိပေးချက်ထုတ်ပြန်ခဲ့ရပါတယ်။ကာယိုရန်ဒေသနဲ့တိတ်မဝေးလာတဲ့ပင်လယ်ထဲမှာအင်အားပြင်းငြိမ်ဒီကနေ့လှုပ်ခတ်ခဲ့တာမို့ဆူနာမီဒီလိုင်းကြီးတွေဖြစ်လာမှာဆိုရင်လည်းအတွက်တာဝန်ရှိသူတွေကသတိပေးချက်ထုတ်ပြန်ပြီးတော့ဒေသခံတွေကိုအမြင့်ပိုင်းဒေသကိုတိမ်းချောင်ဖို့တိုက်တွန်းခဲ့တာပါ။ဒါပေမဲ့ငြိမ်လှုပ်ပြီးမကြခင်မှာပဲအန်ဒီရဲ့ရှိနိုင်တဲ့လှိုင်းလုံးကြီးတွေငြိမ်သွားတဲ့အတွက်ဆူနာမီသတိပေးချက်ကိုအာဏာပိုင်တွေပြန်ရုပ်သိမ်းခဲ့ပါတယ်။လူဝော့ကမြို့တောင်ဘက်မိုင်60လောက်အကွာတိုးလိုပေးလဲခွေးကိုဗဟုပြုတ်ပြီးတော့မြေအောက်70မိုင်လောက်မှာမြင်းငင်းလှုပ်ခတ်ခဲ့တာလို့အမေရိကန်ဘူမိဗေဒတိုင်းတာရေးဌာနကပြောပါတယ်။ထိခိုက်ပျက်စီးမှုသတင်းတွေတော့မသိရသေးပေမဲ့ငရင်တန်ကိုဆူလာဝေစီကျွန်းအလယ်ပိုင်းမှာရှိတဲ့ပေါလူးမြို့အထိတိတိတတ်တာခံစားခဲ့ကြရပါတယ်။ငရင်ကြောင့်လူတွေထိတ်လန့်ပြီးလမ်းပေါ်တွေကိုပြေးထွက်ခဲ့ကြပါတယ်။ပြီးခဲ့တဲ့နှစ်စက်တင်ဘာလတုန်းကလည်းပေါလူးမြို့မှာလူပေါင်း3000ထက်မနည်းသေဆုံးခဲ့တဲ့အထိငရင်တန်ကြီးကိုအကြီးအကျယ်ခံထားခဲ့ရတာပါ။ Pacific သမုဒ္ဒရာတွေက Ring of Fire လို့တင်စားခေါ်တဲ့နေရာမှာတည်ရှိတဲ့ Indonesian နိုင်ငံမှာငရင်လှုပ်ခတ်မှုနဲ့မိလောင်ပောက်ကွဲမှုတွေမကြာခဏဖြစ်လေရှိပါတယ်ရှင
်တောက်ကြညပိုင်းထိတန်းရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့မဆူမြတ်မွန်တို့ပြောပြခဲ့တာပါအခုတော့သတင်းလွှာတွေကိုဆက်တိုက်ထုတ်လွှင့်ပေးပါမယ်နာဂအမျိုးသားဆိုရှယ်လစ်ကောင်စီ NSCNK ကကြံရှိနေတဲ့ခေါင်းဆောင်တချို့ကိုအမြန်ဆုံးပြန်လွှတ်ဖို့နာဂရိုးရာစပီနဲ့ယဉ်ကျေးမှုဗဟိုကော်မတီကအစိုးရကိုတောင်းဆိုလိုက်ပါတယ်။ပြီးခဲ့တဲ့မတ်လကငြိမ်းချမ်းရေးကိစ္စတွေဆွေးနွေးဖို့အတွက်ခန်းမီးမျိုးကိုတွားတဲ့အချိန်မှာ NSCNK ခေါင်းဆောင်တွေကိုမြန်မာစစ်တပ်ကဖမ်းဆီးခဲ့ပြီးဒီနောက်ပိုင်း9ဦးကိုပြန်လွှတ်ပေးလိုက်ပြီးမြဲဆက်လက်ထိန်းသိမ်းခံထားရသူတချို့လည်းရှိနေတာပါ။အခုလိုဖမ်းဆီးထိန်းသိမ်းမှုတွေကငြင်းငြင်းကြိုးပမ်းနေတဲ့ကာလယုံကြည်မှုတိဆောက်ရမှာခက်ခဲစေနိုင်တာကြောင့်ဒါတွေကိုရှောင်ရှားတင်တယ်လို့နိုင်ငံရေးအကဲခတ်တချို့ကထောက်ပြကြပါတယ်။ဒီအကြောင်းကို VOE သတင်းတောက်မတ်မီခါသတင်းပေးပို့ထားပါရဲ့ရှင်
။အစိုးရတက်မတော်နဲ့စီးရီးပြိပခါမဖြစ်အောင်ငြင်းငြင်းရေးဆိုင်ရာကိစ္စတွေဆွေးနွေးဖို့အတွက်နာဂအမျိုးသားဆိုရှယ်လစ်ကောင်စီ NSCNK ခေါင်းဆောင်တွေကိုနာဂရိုးရာစာပေနဲ့ယဉ်ကျေးမှုဗဟိုအဖွဲ့ကဖိတ်ကြားခဲ့ပြီးပြီးခဲ့တဲ့မလ၈ရက်နေ့ကအဲ့ဒီကောင်းဆောင်တွေခန်းနီးမျိုးရောက်လာချိန်မှာတော့မြမစစ်တပ်ကဖမ်းဆီးထိန်းသိမ်းတာခံခဲ့ရတာပါစုစုပေါင်း10ဦးဖမ်းဆီးခံခဲ့ရပြီးဧပြီ5ရက်နေ့ကတော့9ဦးကိုပြန်လွှတ်လိုက်ပေမဲ့ကျန်တဲ့သူတွေကိုမတရားအသေးဆက်သွယ်မှုပုံမှန်စက်ခုံတင်တဲ့တရားစွဲဆိုဖမ်းဆီးထားစေဖြစ်ပါတယ်ဒါကြောင့်ကြံရှိနေတဲ့သူတွေကိုပါဆက်လွတ်ပေးဖို့နာဂရိုးရာစာပေနဲ့ယဉ်ကျေးမှုဗဟိုကော်မတီဥက္ကဋ္ဌဥအောင်ထွတ်ကတောင်းဆိုလိုက်ပြီးလက်ရှိအခြေအနေကိုခုလိုပြောပြလာခဲ့တာ
ပါ။ဦးကျော်ဝင်းစိန်တို့နဲ့တပါတဲ့ဟိုလုပ်တဲ့အဖွဲ့ကစကမ်းဟိုလုပ်တဲ့အဖွဲ့မဟုတ်ဘူးကြည့်။အေးကျွန်တော်တို့အဲ့ရနဲ့ပတ်သက်လို့ဘာမှသိမသိရဘူးဖြစ်နေရကြ။အဆက်ပြတ်နေသူတို့တက်ထဲမှာထားရဆိုဘယ်မှလည်းပြုပွင့်မရှိဘူး။အဲမသိရဘူးဖြစ်နေကြ။သူတို့ရဲ့တက်ထဲမှာရှိတယ်လို့ကျွန်တော်တို့သိရတယ်
။နာဂအမျိုးသားဆိုရှယ်လစ်ကောင်စီ NSCNK ခေါင်းဆောင်တွေကိုဆက်လက်ဖမ်းဆီးအရေးယူထားမယ်ဆိုရင်အပြစ်ရစာချုပ် NCA လက်မှတ်ရေးထိုးထားရေးအပိုင်းမှာအခက်အခဲရှိလာနိုင်တယ်လို့လည်းဦးအောင်ထွတ်ကဆိုပါတယ်
။ဒီလက်နက်ကိုင်တွေအဖွဲ့အစည်းတွေဒီမြန်မာနိုင်ငံရဲ့ရေးကိစ္စတွေမှာအခုဒီလိုပဲညီညာမို့ဆွေးနွေးမှဒီလိုထိန်းသိမ်းလိုက်တယ်ဆိုတော့ကျွန်တော်တို့ပြည်သူတွေအနေနဲ့ကလည်းလောကကိုင်ကအခက်အခဲရှိနေတော့လက်နက်ကိုင်တွေအနေနဲ့လည်းအခက်အခဲရှိပါနိုင်တယ်လို့ထင်တာပေါ့။နည်းနည်းနီးမြှောက်ဟောင်းဝေးသွားနေနိုင်တယ်လို့သုံးသပ်မိရပေါ့။အဲ့လိုတော့ကျွန်တော်တို့ကမဖြစ်စေချင်ဘူး။ခုပြည်ပင်းမှာကျွန်တော်တို့ငြင်းငြင်းကြမ်းကြမ်းနဲ့နေကျင်နေထိုင်ကျင်နေ။အဲကျွန်တော်တို့ပြည်သူတွေရဲ့ဆန္ဒပေါ့
။ပြီးခဲ့တဲ့မက်လအစပိုင်းတုန်းကလည်းစကိုင်းတိုင်းနာကကိုပိုင်အုတ်ချုပ်ခွင့်ရဒေတာတကားကျေးရွာအနီးကနာကဌာနချုပ်စခန်းကိုမြမစစ်တပ်ကဝင်ရောက်စီးနှင်ခဲ့ပြီးအဖွဲ့ဝင်အချို့ကိုဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်။သူတို့ကိုမြမစစ်တပ်ကဗမာဖမ်းဆီးထိန်းသိမ်းထားတယ်ဆိုတာမိသားစုဝင်တွေကိုယ်တိုင်မသိရသေးဘူးလို့လည်းဥအောင်ထုတ်ကပြောပါတယ်။ဒီလိုဖမ်းဆီးထိန်းသိမ်းထားမှုနဲ့ပတ်သက်လို့သက်ဆိုင်ရာဝန်ကြီးဌာနတွေကိုပြန်လွှတ်ပေးဖို့စာရီပေးပို့ထားပေမဲ့အကြောင်းမပြန်သေးဘူးလို့လည်းသူကဆိုပါတယ်။နိုင်ငံရေးလေလာသုံးသပ်သူတရင်းစာဆရာဦးစီသူအောင်မြင့်ကတော့ငြိမ်းချမ်းရေးဆက်လုပ်ဖို့ဆိုရင်ငြိမ်းချမ်းရေးပါအချက်လက်တွေကိုလိုက်နာဖို့လိုအပ်တယ်လို့ထောက်ပြသွားပါတယ်။
ေရေးတီဆောက်တဲ့ဒီမှာရေရေးတီဆောက်နေတဲ့အခွင့်အရေးကလူတွေနဲ့ပတ်သက်ရင်သူတို့ကိုဘာလို့မဆိုလိုက်ပြောပြရမယ်ဒီလိုမဟုတ်ပါဘူးတည်စေဥပဒေတွေရှိတယ်ပြီးတော့မှဟိုနှစ်ဖက်ဆိုထားတဲ့စာချုပ်တွေရှိတယ်အဲ့ဒီစာချုပ်ပါအချက်တွေအတိုင်းကိုမဖောက်ချက်ဘူးဆိုရင်တော့ဒီလိုမျိုးသွားပြီးတော့မှတရားရုံးတင်တာတွေပါလေတော့မလုပ်ပြဘူးပေါ့နော်ဟုတ်ဘူးဆိုရင်ဒါယုံကြည်မှုတွေကပြက်ပြားသွားမယ်လေအဲ့ဒါကတော့တော်လေးကြီးဆိုင်ဖို့လိုပါတယ်
NSCNK အဖွဲ့ဟာတိုင်းဒေသကြီးအစဉ်အပြစ်ခတ်ရစေးရေးလက်မှတ်ရေးထိုးထားပေမဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတာမရှိသေးပါဘူးအဲ့ဒီအဖွဲ့ကိုတော့စကိုင်းတိုင်းဒေသကြီးအထက်ပိုင်းနာဂကိုဝိုင်းအုပ်ချုပ်ခွင့်ရဒေတာတကားရွာမှာအခြေစိုက်ထားပြီး2012ခုနှစ်ကတိုင်းဒေတာကြီးအစဉ်အပြစ်ခတ်ရစေးရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးခဲ့တာပဲဖြစ်ပါတယ်ရှင
်။ဒေါက်တာရှင်များရှင်မြမတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ဦးကြီးမင်းအောင်နိုင်ဟာဒီသတင်းပတ်ထဲမှာပဲပြုတ်နိုင်ငံကိုတွားရောက်ခဲ့တယ်လို့နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဟာလေဒီလကုန်ပိုင်းမှာတွားရောက်ဖို့ရှိပါတယ်။မြန်မာထိပ်တန်းခေါင်းဆောင်တွေတရုတ်နိုင်ငံကိုစစ်တိုက်ဆိုသလိုတွားနေကြတာဟာစစ်ဆန်ရေးတွေပုံမနီးကပ်လာတဲ့လက္ခဏာတစ်ခုလို့ဆိုနိုင်ပါသလား။မြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးငြိမ်းချမ်းရေးကဏ္ဍပေါင်းစုံမှာထဲထဲဝင်ဝင်ပါဝင်ပတ်သက်နေတဲ့တရုတ်နိုင်ငံရဲ့ဆက်ဆံမှုတွေကနေမြန်မာနိုင်ငံအတွက်ဘာတွေများမျှော်လင့်နိုင်ပါတယ်လဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမိများလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါလိမ့်ရှင
်။ဒီရီတိုက်ရိုက်လေးလိုင်းအစီအစဉ်ကိုအပတ်စဉ်အင်္ဂါနေ့စနေညတွေမှာတင်ဆက်ပေးနေရပါ။မနေ့ပြန်စနေညတိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့အတွက်ထပ်မံဖိတ်ခေါ်ရင်းအခုဆက်ပြီးတော့သတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါမယ်။အခြေခံပညာထက်တန်းကြောင်းပြီးဆုံးတဲ့အထိတက်ခဲ့တဲ့ကျောင်းသားတိုင်းကိုအခုပညာသင်နှစ်ကစပြီးအစိုးရအခြေခံထက်တန်းပညာပြီးဆုံးကြောင်းလက်မှတ်ထုတ်ပေးဖို့စီစဉ်နေတဲ့အကြောင်းအခြေခံပညာဦးစီးဌာနတာဝန်ရှိသူကပြောပါတယ်။ဒီလိုပြောင်းလဲလိုက်တဲ့စနစ်တကကျောင်းပြင်ပရောက်သွားတဲ့ကျောင်းသားဦးရေကိုရှော့ချနိုင်မှာဖြစ်တယ်လို့လည်းပညာရေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။ဒီကျောင်းကိုမေးမြန်းထားတဲ့ကိုစောထက်ကရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင်။
အထက်တန်းပညာပြီးဆုံးကြောင်းလက်မှတ်ကအထက်တန်းအောင်ရှုံးကိုဖော်ပြရဲ့လက်မှတ်မဟုတ်ပဲအထက်တန်းပြီးဆုံးအောင်တက်ရောက်ခဲ့တယ်ဆိုရဲ့လက်မှတ်သာဖြစ်ပါတယ်အထက်တန်းပြီးမြောက်ထားရဲ့လက်မှတ်ကိုရထားရဲ့ကျောင်းသားအနေနဲ့သူ့ကိုလက်ခံတဲ့အသက်မွေးဝမ်းကြောင်းအလုပ်ဒါမှမဟုတ်အသက်မွေးပညာသင်တန်းကြောင်းနဲ့ဘွဲ့ကျူဒီပလိုမာသင်တန်းမျိုးကာလာကျူဒီပလိုမာတွေအဲဒီကတဆင်တက္ကသိုလ်ပညာအဆင့်ကိုပြန်ပြီးတက်လှမ်းနိုင်ကြောင်းအခြေခံပညာညွှန်ကြားမှုချုပ်ဦးကိုလေးဝင်က VOA ကိုပြောပါတယ်
အခြေခံပညာပြီးဆုံးကြောင်းလက်မှတ်ပေးဖို့ဆိုတာကျွန်တော်တို့ကစီစဉ်နေတယ်ဟုတ်တယ်ပြီးခဲ့တဲ့ဒီအခြေခံပညာကဏ္ဍပညာရေးမြင့်တင်မှုဖွံ့ဖြိုးတိုးတက်ရေးဒီနီနိုပလေပွဲမှာကျွန်တော်ဆွေးနွေးပြီးအဲ့ဒါဆွေးနွေးပြီးတော့အခုဝင်ညုံ EC ကိုတင်ပြီးတော့ကျွန်တော်ခွင့်ပြုချက်တောင်းမြန်စာတီဖိကိတ်ရဲ့ပုံစံကကျွန်တော်တို့ဒီမနက်ကစာချက်ဦးစီးညွန်ချုပ်ကလက်မှတ်ထိုးထားတဲ့စာတီဖိကိတ်ဖြစ်မယ်တိုးတော်လည်းပဲတက်ဆိုင်ရာကျောင်းနေရာတစ်ဆင့်ဒီစာတီဖိကိတ်တွေကိုကျောင်းနေမှာကျွန်တော်တို့ကဒီ academic book ဖွဲ့ရရှိမယ်ဒီ plate ရောက်က completion certificate ကရတဲ့မရတဲ့ဆိုရဲသူ့ရဲ့ criteria တွေ meet ဖြစ်မဖြစ်ဆိုတာကိုသူတို့အဖွဲ့အစုံဖြတ်ပြီးမှထုတ်ပေးမှာအမှန်တော့အရင်တော့ transfer certificate တွေပေးတယ်လို့ပဲအဲ့ဒီပုံစံနဲ့ပဲကျွန်တော်တို့ပေးမှဖြစ်တယ
်အခုပညာသင်နှစ်မှာတက္ကသိုလ်ဝန်ထမ်းကိုကျောင်းသား၈သိန်းခွဲလောက်ဖြည့်ဆို့ထားပြီးပုံမှန်အတိုင်းဆိုရင်သုံးပုံတစ်ပုံလောက်ပဲအောင်ချက်ရှိရပါကျန်တဲ့၂ပုံကတော့ပညာရေးပြင်ပရောက်သွားပြီးဆုံးရှုံးမှုဖြစ်သွားတဲ့အတွက်အခုလိုသူတို့ကိုအထက်တန်းပြီးမြောက်ကျောင်းလက်မှတ်ထုတ်ပေးလိုက်ရင်တော့အခွင့်အလမ်းတွေအများကြီးပွင့်လာနိုင်တယ်လို့ညွန့်ချုပ်ဦးကိုလေးဝင်းကပြောပါတယ်တက္ကသိုလ်အများစုကတော့အထက်တန်းပြီးဆုံးကျောင်းလက်မှတ်နဲ့ကျောင်းဝင်ခွင့်ပြုမှာမဟုတ်တယ်လို့တက္ကသိုလ်ဝန်ထမ်းအောင်မြင်ထားတဲ့သူပြီးတော့ဝင်ခွင့်ထပ်ဖြည့်ခိုင်းတဲ့တက္ကသိုလ်တစ်ခုချင်းစီရဲ့စာမေးပွဲကိုအောင်မြင်မှပဲဝင်ခွင့်ရမှာပါတက္ကသိုလ်ဝင်ခွင့်စာမေးပွဲရဲ့အမှတ်နဲ့ဆုံးဖြတ်ပြီးတက်ခွင့်ပေးရတက္ကသိုလ်တွေလည်းရှိနိုင်ပါတယ်ဒါကတော့တက္ကသိုလ်တစ်ခုချင်းစီရဲ့ဖွဲ့စည်းပုံနဲ့ပဲဆုံးဖြတ်ကြမှာပါအခုလိုစနစ်အပြောင်းလဲနဲ့ပတ်သက်လို့ဒီစနစ်ကိုအကောင့်တွေမဖော်ခင်မိဘဆရာအတိုင်းဝန်ကြားမှာကြေကြေပြန့်ပြန့်သတင်းဖြန့်ဝေပေးဖို့လေလို့ကြောင်းကျောင်းသားမိဘတချို့ကပြောပါတယ်ကျောင်းသားမိဘကိုခင်ထွေးကတော့ มีบาลีอะไรช่วงที่เขาเข้าไปเจอตัวดีนิสัยอะไต้หวันเราดีเลยนิสัยอะตัวจีนยังไม่เป็นตัวดีเลยนะมีเรื่องมีบาลีแล้วชีวิตช่วงมีบาลีสิ่งใดโอ้เราเจอเลยแล้วเราเล่าต่อเนาะแล้วเราอยู่มีบาลีจ้ารอความเจอตัวดีจีนยังไม่เป็นตัวดีแต่ไม่ได้รับกูละจะเอาเงินสิ่งใดตัวอะไรเจ้าหน้าบุรุษเลยที่เจ้าหน้าที่ก็เจ้าหน้าเราต้องเป็นอย่างที่ยาวไปเสียเจ้าเสียเสียมาเลยเจ้าเลยแต่เราจีนยังไม่ใช่เนาะตัวที่บุญยาเลยนิสัยอะบ่เนาะจะก
ကျွန်တော်တို့ကစီစဉ်နေတဲ့ဟုတ်တယ်ပြီးခဲ့တဲ့ဒီအချိန်အတွက်လည်းတက္ကသိုလ်တစ်ခုချင်းစီကဝန်ဝန်ပေးခြင်းနဲ့ဆိုရင်တို့ရဲ့မူဝါဒတွေထဲမှာထည့်သွင်းစဉ်းစားရမယ်အချက်တွေဖြစ်လာကြောင်းရန်ကုန်နောက်ပိုင်းတက္ကသိုလ်ယူပါပေးရဌာနကတိကဒေါက်တာစုံမျိုးဆိုင်ကဖွေဟိုကိုပြောပါတယ်။ဟုတ်တက္ကသိုလ်ကြီးဘယ်လိုစာရင်းကြီးဆွဲတဲ့အခုလက်ရှိအကောင့်ထဲပေါ်ဖွင့်မူဝါဒန
အထက်တန်းပြီးဆုံးကြောင်းလက်မှတ်ကိုအထက်တန်းပြီးဆုံးနဲ့ထိတက်ရောက်ခဲ့တဲ့ကျောင်းသားတိုင်းကိုပေးမှဖြစ်ပေမဲ့တက္ကသိုလ်ဝင်စာမေးပွဲကတော့ပုံမှန်အတိုင်းရှိနေဦးမှာလို့ဆိုပါတယ်ဒီစာမေးပွဲဟာဝင်ဝင်ထပ်ဖြေရမယ်တက္ကသိုလ်ဒါမှမဟုတ်ရင်အမှတ်တောင်းတဲ့တက္ကသိုလ်တွေအတွက်အခြေခံစမ်းသပ်မှုအဆင့်အနေနဲ့ထားရှိအောင်မှာလို့လည်းပညာရေးဌာနတောင်းရှိသူတွေကပြောပါတယ်
ကိုယ်စားထက်တဲ့ရင်ပြပထားတာပါအခုဆက်ပြီးနားဆင်ရမယ်တရင်လွှာမှာတော့မြန်မာနှစ်သက်ကိုကူးပြောင်းမဲ့အတားတကြံအကျိုးပွဲတော်တွေကိုနိုင်ငံအဝန်ပျော်ရွှင်စွာကျင်းပဖို့တာဆူနေကြသလိုဒီကနေ့မှာကိုပဲစတုဒီတာကျွေးပွဲအလူပွဲတွေနဲ့တကြံအကျိုးကြသူတွေလည်းရှိနေပါတယ်နိုင်ငံကျော်နှုတ်ပညာရှင်တချို့ကတော့ဒီနှစ်တကြံကိုဘယ်လိုနှွဲဖို့ပြင်ဆင်နေကြပါသလဲသူတို့ရဲ့နှစ်သက်ဆုတောင်းသံတွေ
ni matang ke terin terpelak kereka tercian aju buero senai muri cuti biasa muri siang buero ni tu tercian anggota terikaro ni arai matu ni arawa pilih tercian buero ku pegi lojo jauh senai nampu terkuro lojo ni tu mih sahaja macam anak bayi kita piota bade jangan mih mah dini tercian mandat tu ayi ni katet boom yang terlu lanshau tercian gule ayi ni tu katet bobi sisi kaga cemah bo buero sisi duriga biasa thasa raja Tini yang untuk jangan buaya, ayam ni riga tak pobi sikap bosi ni lah. Di lo cai miuma, nengen jauh nuri nyasun riga le. Nite gud jangan buaya, semebu pisin ni jababi. Mae taung lo luti niara, yosin tiu sam mae ewi taung garo. Nibiran sekali ni mada mape ita tu ni tu jangan buaya nuri mae lo suara.
Oh, okay, anjir ma, miuri kong sayi cina jingu sayi cina jingu pisau ma, jadi lo luin sana le, terlalu doa pisau pisau ma, jadi lo sukaun bi cima. Enak saja, ni buaya tu jangan molo jingu ni tau pola nuri bane lo le, jauh cima, sih ha.
Akulu aci akami mua, tajian tajian apa usang pueli sihir lucina umi dah kalau dini kekerja sujau. Tajian mampu naik bulu suara. Tajian aku mida zune adu ni emabe. ACC naik pedang tau melu subi. Pidurui adu netis dah kulu cikai mabe.
Macau ne sedi, macau ne ni jeli. Insya Allah bi, macau ne sedi, macau ne borhari. Iwa lagi budbe adai ne sijau percaya mabe. Yang mulu, zaman yang ni masih do, kain nama alumnya, sebab masih do, sejajar do, zaman mada yang nama, kain udah yang nama, kain nama tu lagi tinggi aje, macam mana kalau kain siap belum bawa deh, atau zaman yang ni mana dia lah mulu, zaman yang dah tu bi, zaman dah lain lah, ini zaman yang ni mana, mesti ni tinggi aja, zaman yang nama ni tu, sebab mah yang ni do, zaman ni ni alum. Sei chanaji, kui jamaji. Kui chanaji, sei chanaji, sei jamaji. Alo pizu bijo. Ijan javaji, dokari vijavaji, dukari vijavaji. Udan dadanan sijan geditu suri day. Dadanan adoshi ao sangye nendo. Ugudu bugu miyadi pijavaji. Du suru ngantambi bari.
Suru nini kezo garo, dini yango miu maa si pi. Natunah cina ke mana mampir tadiku, cobi bosi deh lu biawale. Nite mampir dulu, kujem masih cina jabo, sudang deh lu le, ini kezoga biawale.
Betulnya alam mengelawa set ini kezoba, betul alam melamet nite ma, lema cina cina ni tu tu, amu jenis pasca masuk sudang mari.
Nama tak kini ya nite ni aku, ni kugu kubang ni cima, ni angka anje ciri ku sejauh ini me, atai papian pi. Kerjaan tak cetam bu, tak suh nijat dulu. Jangan kau menerima nyuji we, bawa we, nengah dewan nyuji we ma. Nama yang ada jangan boleh cemah we pisin nijat babi. ရောင်းစကွန်းကကုနေမှာမန်လေးမြို့မှာစတဲ့ကျင်းပခဲ့တဲ့လမ်းလျှောက်တဲ့ကြံဆိုရင်လေအခုဆိုတခြားတိုင်းနယ်ပြည်နယ်တွေမှာပါစတဲ့ကျင်းပတွေရှိကြပါဒီနေ့တကြံမှာတော့ပြည်ပသိမ်စားတဲ့မြို့ကြီးတွေမှာပထမဆုံးအကြိမ်လမ်းလျှောက်တဲ့ကြံပွဲတော်ကိုစီကားတက်နေစွာကျင်းပကိုစီစဉ်ထားပါတယ်အင်းလေးမှာတော့ပထမဆုံးအကြိမ်ရေးပေါ်တဲ့ကြံကိုကျင်းပတော်မှာဖြစ်ပါတယ်ခင်ဗျာ
ကိုကောင်းဆန်ဟင်းစုစည်းတင်ပြပေးထားတာပါအခုတော့နှစ်တက်ကိုလက်ဆောင်တကြံကြီးတချင်းတပုတ်နဲ့ဖြုတ်ပြီးပေးဖို့အချိန်ရောက်လာပါပြီဒီညအတွက်တော့LSD ဆူထားတဲ့တကြံညင်းနေဆိုတဲ့တချင်းကလေးနဲ့တကြံမြတ်တာတေးလက်ဆောင်ပေးခြင်းပါတယ်မင်္ဂလာရှိတဲ့နှစ်ကူးချိန်ခါဖြစ်ကြပါစေရှင်
ဆိုထားတဲ့ကြံညက်နေလို့အမည်ရတဲ့တခြင်းကိုနားဆင်ခဲ့ရတာပါရှင် VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကို VOA internet ဆာမျက်နှာ burmese.voanews.com ကနေနားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို 9 ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနက်ပိုင်း 6 နာရီကနေ 9 နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာ လိုင်းလက်မီတာ 190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက် 8 နာရီကနေ 9 နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6 နာရီခွဲကနေ 9 နာရီအထိအစီအစဉ်ကိုတော့လိုင်းဒို79 25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9 နာရီကနေ 10 နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီ ီည9နာရီအစီအစဉ်ပြည်ပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်။2019ခုနှစ်ဧပြီလ7ရက်တောက်ကြနေညပိုင်း VOA စီစဉ်တွေကိုလိုင်းဒိုမီတာ1925နဲ့32တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုည10နာရီအထိထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေတဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုတင်ဆက်တဲ့အခါမှာ
လူမာတော့အတန်ကိုခွဲကြရမှာအတန်ကျေလာမှုအတိုးအကျယ်ပေါ့နော်။နောက်အတန်ချိန်နှုံးမြင့်မှုတာယာတန်၊ဆုညာတန်ဆိုပြီးတော့အတန်ဆု
ညာတန်နဲ့ပတ်သက်တဲ့သိကောင်းစရာတွေကိုယူပဒေတာပညာရှင်ဒေါက်တာပဒေတာတင်ပြောသွားတာပါ။နောက်ပိုင်းမှာပြည့်စုံကိုနားဆင်ရပါမယ်။ဒါပြင်အခြားအပတ်စဉ်ကဏ္ဍတွေဖြစ်တဲ့သုဒ္ဓဆောင်လင်အမေရိကန်တခွင်အစီအစဉ်နဲ့အမျိုးသမီးကဏ္ဍတွေကိုလည်းနားဆင်ရဖို့ရှိပါတယ်။ဒီလိုအစီအစဉ်တွေကမှအခုအရင်ဆုံးအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်။မြန်မာကအင်ရှင်အဖြစ်တာဝန်ယူခြင်းပါတဲ့2020အိုလံပိတ်အမျိုးသမီးဘောလုံးပွဲ AFC ခြေစစ်ပွဲဒုတိယအဆင့်အုပ်စု A မှာမြန်မာကအနိုင်ရရှိခဲ့တဲ့အတွက်ခြေစစ်ပွဲတတိယအဆင့်ကိုတက်သွားခဲ့ပါပြီ။ဒါဟာမြန်မာဘောလုံးသမိုင်းမှာပထမဆုံးချိန်ပဲဖြစ်ပါတယ်။မြန်မာဘောလုံးဖွဲ့ချုပ်အောက်မှာရှိနေတဲ့အခုလိုခြေစွမ်းပြနိုင်တဲ့မြန်မာအမျိုးသမီးဘောလုံးအသင်းရဲ့ဂုဏ်ယူပွဲရာကြိုးပမ်းချက်တွေနဲ့ပတ်သက်လို့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လှလတန်းကစူးစီးတင်ပြပေးထားပါတယ်ရှင်။
You can bend but never break. Love away. No,
want to quit out.
Move on. Delay line.
We pass the middle. We pass
the middle. You take it.
Look at me. Come here.
Mate. La la ba ba ne. Now check. Goal. Mate. Goal. 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 Goal.သုံးသက်သေးကြသွားနဲ့ကြာယူသွားတာဖြစ်ပါတယ်ခင်ဗျာအဲတော့ငါသိတဲ့ပြည်ညာတို့ကဆက်ကူ၃ကူဒီနဲ့ဒီကလည
်းဘိုးဘုံ70နံပါတ်ကနေနော်အဲ့ဒါကတော့ EPL 9ရက်နေ့ကမြန်မာကအင်ရှင်ဖြစ်မန္တလေးမြို့မန္တလာတီရိအကစားကွေးမှာကျင်းပခဲ့တဲ့2020 AFC အမျိုးသမီးအိုလံပစ်ခြေစစ်ပွဲဒုတိယအဆင့်မှာအုပ်စု A အိန္ဒိယနဲ့မြန်မာအမျိုးသမီးအသင်းတို့ကစားရာမှာ3ကူ2ကူနဲ့နိုင်နေတဲ့အိန္ဒိယအသင်းကိုပွဲကစားချိန်83မိနစ်မှာမြန်မာတိုက်စစ်မှုဝင်းသိမ်ကြီးထွန်းကဂိုးကန်သွင်းလိုက်တဲ့အတွက်အိန္ဒိယနဲ့မြန်မာ3ဂိုးစီတရေဖြစ်သွားခဲ့တာကိုပရိသတ်ရဲ့ဩဘာသာအခုလိုညံခဲ့တာဖြစ်ပါတယ်တိုက်စစ်မှုဝင်းသိမ်ကြီးထွန်းရဲ့ခြေစွမ်းကလည်းချီကျူးစရာလို့ပြောရမှာပါအာကစားပွဲကြီးညာသူက
ဒီပွဲမှာမြန်မာတင်းရရှိခဲ့တဲ့သွင်းဂိုး3ဂိုးစလုံးကိုမြန်မာတင်းရဲ့ကျွန်တော်မခွင့်တိုက်စစ်မှုဝင်းသိမ်ကြီးတို့တူးရရပဲ
ဟိုက်ပရစ်ကနပ်ပါလာနေပါ
2020ဂျပန်မှာဇန်နဝါရီနဲ့ဖေဖော်ဝါရီလတို့မှာကျင်းပမယ်အမျိုးသမီးအိုလံပစ်ဘောလုံးပြိုင်ပွဲတွေအင်ရှင်ဂျပန်အသင်းပြင်အသင်း7တင်းတို့ကဝင်ရောက်ရှင်းပြိုင်ကြဖို့ရှိပါတယ်ခုမန္တလေးမှာကျင်းပခဲ့တဲ့အုပ်စု A မှာမြန်မာအိန္ဒိယနီပေါ်နဲ့အင်ဒိုနီးရှား၄တင်းတို့ပတ်လည်ကစားကြရမှာမြန်မာကနီပေါ်ကို2ဂိုးတကူအင်ဒိုနီးရှားကို6ဂိုးတကူနဲ့အနိုင်ရပြီးအိန္ဒိယကတော့နီပေါ်ကို3ဂိုးတကူအင်ဒိုနီးရှားကို2ဂိုးဂိုးမရှိနဲ့အနိုင်ရတဲ့အတွက်ဒီဒုတိယအဆင့်ခြေစစ်ပွဲကနေနောက်ဆုံးခြေစစ်ပွဲအဆင့်3ကိုတက်နိုင်ဖို့ခုအိန္ဒိယဟာမြန်မာပွဲမှာ3မှအနိုင်ရဖို့လိုအပ်တာဖြစ်ပါတယ်မြန်မာကတော့အိန္ဒိယနဲ့တရေဖြစ်ခဲ့ရင်ဂိုးအရေအတွက်နဲ့အနိုင်ရမှာဖြစ်တဲ့အတွက်ဒီပွဲဟာအိန္ဒိယအတွက်ရောမြန်မာအတွက်ရောတက်ထိတ်ရင်ပူပွဲလို့ဆိုရမှာပါအနိုင်ရမယ့်အသင်းဟာတက်ဆိုင်ရာနိုင်ငံတွေရဲ့သမိုင်းမှာပထမဦးဆုံးအမျိုးသမီးအိုလံပစ်နောက်ဆုံးခြေစစ်ပွဲအဆင့်3ကိုတက်မှာဖြစ်တဲ့အတွက်အသင်းနှစ်သင်းလုံးကအနိုင်ရဖို့အားခဲထားကြတာဖြစ်ပါတယ်အိန္ဒိယအမျိုးသမီးအသင်းနီးပြက
definitely there is pressure on both the teams
အသင်းနှစ်သင်းလုံးအတွက်အနိုင်ရအောင်ကစားဖို့ကတကယ့်ကို pressure တွေများနေတာသိကြပါတယ်အသင်းတစ်သင်းကခြေစစ်ပွဲနောက်ဆုံးအဆင့်ကိုတက်မှာမဟုတ်ပါဒီနှစ်သင်းလုံးကတော်ကြပါတယ်ဒါကြောင့်ဒီပွဲဟာပရိသတ်တွေအတွက်စိတ်ကိုစိတ်လှုပ်ရှားရမယ့်ပွဲဖြစ်မှာပါ
မြန်မာအမျိုးသမီးအသင်းနီးပြကလည်းအသင်းကစားနည်းနဲ့ပတ်သက်လို့သတင်းမီဒီယာကိုအပွဲမတိုင်မီကအခုလိုပြောခဲ့ပါတယ
်ကျွန်တော်သိရတော့အပွဲမှာကစားဖို့မကောင်းခဲ့ဘူးဒုတိယပွဲကတော့အင်ဒိုနီးရှားနဲ့အားနည်းတဲ့အသင်းပေါ့နော်ဒါပေမဲ့ကိုယ့်အသင်းရဲ့ကစားပုံလေးကလည်းတော်တော်လေးပုံပေါ်နိုင်တယ်ပေါ့ညံ့ညံ့လေးကစားနိုင်တယ်ပေါ့နော်အမှားရင်းကတော့ဒါတော့လည်းကျွန်တော်ရှိတာပေါ့လေဒါတော့တင်းတိုင်းရှိတာပါပဲအမှားရင်းကတော့ကောင်းတဲ့ဘက်ပုံများတယ်ပေါ့အခုလည်း ไอ้ปนตะไรยาวหมดเนาะเราปฐมใบมาเนปูได้ขาจ้ะတော့ปูจินปีนได้ขาจ้ะเพราะงั้นเนาะเซฟเอเนจีบ่เนาะตรุอ้าไม่กูอ๋อบ่ลงเนี่ยเนี่ยๆทุบเนี่ยๆลွတ်ได้ปนตะไรမျိုးเนี่ยตั้วมั้ยดุติยาใบจ่ามาတော့เพราะงั้นเนาะโหอย่างตัดเสร็จไม่สินคายอูบ่ปู่มาแม้กระซาบ่มาดุติยาใบอปูจินเนี่ยจ่าตั้วได้เฉยบ่ไอ้เฉยมาတော့ตรุไตเสร็จพ่นกระซาบ่
တုံးကိုစီနဲ့တရေကစားပြီးအချင်းပိုး၄မိနစ်ပြီးမှတော့ဘဲဘက်ကမှဂိုးထပ်မသွင်းနိုင်ခဲ့တဲ့အတွက်ပွဲပြီးသွားခဲ့ပါလေ
။အကစားဝါလာရှင်ပြေးကြပါခင်ဗျာ။2020ခုနှစ်
ဘယ်လိုလဲ
။အာဒီစီပါမေဦးလာပစ်ကျန်ပွဲယူနီဖော်မ်ကိုတ
ော့ဒီချီဘတ
်အစားအုပ်ရစစ်စစ်ပွဲဝင်ရအောင်ဆုံးအောင်ဆုံးပွဲစဉ်ပွဲပြီးဆုံးသွားခဲ့ကြပါလေ။
Terrific hat trick.
ဒီလိုကြည့်ပါလေပွဲစဉ်တွေဖြစ်တဲ့အမှားတင်တဲ့ဒီရာသူနဲ့ဒီစုသွားဒီမှာတော့တစ်ဖက်ကို3-6စီတည်တဲ့
Prince was the goalkeeper
ပွဲပြီးစုသွားကြရောမြန်မာပြည်ဟာ Olympic
မြန်မာအစ်င့်ဟာ Olympic ခြေစစ်ပွဲနောက်ဆုံးအဆင့်3ကိုတက်သွားပြီဖြစ်ပါတယ်အိန္ဒိယဘောလုံးအတန်းတွင်သတင်းတောက်ကခုလိုမြန်မာအစ်င့်ရဲ့ခြေစွမ်းကိုချီချူလိုက်ပါတယ
် Myanmar has qualified to the next round from the group A and well played indiaThe average age of
ဒီမှာအတင်းဟာအုပ်စုအိမ်မှာနောက်ဆုံးခြေစစ်ပွဲကိုတက်သွားခဲ့ပါပြီ။အိန္ဒိယအတင်းကစားခဲ့တာကိုချီးကျူးပါရစေ။အိန္ဒိယအတင်းကစားသမားတွေရဲ့ပြင်းပြအသက်က22နှစ်ပဲရှိပါတယ်။မြန်မာအတင်းကလည်းခြေစွမ်းကောင်းတဲ့အတွက်အနိုင်ရသင့်ပါတယ်။အိန္ဒိယအတင်းလည်းကောင်းပါတယ်။ဒါပေမဲ့ပြိုင်ပွဲမှာနိုင်နာရှုံးနာကဓမ္မရာပါ။အိန္ဒိယကဒီကနေ့ပွဲရှုံးခဲ့တာဝမ်းနည်းစရာပါပဲ
။မြန်မာအမျိုးသမီးအတင်းကပ္ပတိန်ခင်မာလာထွန်းဦးဆောင်တဲ့ခုလိုခြေစွမ်းကြောင့်တမိုင်းမှာမြန်မာအမျိုးသမီးဘောလုံးအတင်းဟာโอลิมปิกနောက်ဆုံးအဆင့်ခြေစစ်ပွဲကိုတက်သွားခဲ့ပြီဖြစ်တဲ့အတွက်နိုင်ငံအနေနဲ့ဂုဏ်ယူစရာလို့ဆိုရမှာပါဒါကြောင့်မြန်မာအမျိုးသမီးဘောလုံးအသင်းရဲ့ခြေစွမ်းပြင်နိုင်ငံရဲ့အားပေးထောက်ခံမှုနဲ့ပတ်သက်လို့အမေရိကန်နိုင်ငံမေရီလန်းပြည်နယ်နေမြန်မာလက်ရေးစင်ဘောလုံးသမားဟောင်းကိုရင်ထွေးကိုမေးကြည့်ခဲ့ပါလေ
ခုပေါ့နော်ဟို AFC Women Qualified ဒုတိယအဆင့်ပေါ့လေဒါအောင်မြင်ဝါဒါဒါဗမာအမျိုးသမီးဘောလုံးပြည်နယ်ကျွန်တော်ချီးကျူးရမယ်ဘိုင်ဂန်နဲ့ကူပါပထမတစ်ခါကလည်းဂိုကတ်တော့လည်းမြန်မာဂိုကတ်ပလိုင်းကိုယူလာခဲ့တယ်။အခုဆိုရင်မြန်မာအမျိုးသမီးဘောလုံးကတိုးတက်လာတဲ့လမ်းစားတွေကျိုးစားလာတဲ့လမ်းစားတွေရှိလာတဲ့အခါကျတော့ကျွန်တော်တို့ကဒါတွေကိုကျွန်တော်တို့ကအားပေးပေးရမယ်၊ဝိုင်းဝန်းပေးရမယ်။မြန်မာအမျိုးသမီးဘောလုံးကအခုလိုအောင်မြင်လာတဲ့အတွက်မြန်မာနိုင်ငံဘောလုံးဖွဲ့ချုပ်ကတောက်ကနေပြီးတော့ကျွန်တော်ကောင်းကောင်းမွန်မွန်နဲ့ပံ့ပိုးပေးရမယ်ခင်ဗျာ။အားတာတခုလို့ကျွန်တော်မြင်ပါတယ်ခင်ဗျာ။ကျွန်တော်တို့မြန်မာအမျိုးသမီးဘောလုံးအပြင်ပေါ့နော်အဲ့လိုတိုးတက်လာပြီဆိုရင်ပံ့ပိုးပေးဖို့အရာတွေအများကြီးရှိတယ်ဗျာအစားအသောက်အနေထိုင်ကျွန်တော်တို့ငွေကြေးရတာအဲ့လိုပံ့ပိုးပေးမယ်ဆိုရင်တော့အဲ့လိုကျူးကျူးစားစားတက်လာမယ်ရွယ်ပုံးပြီးပြမပြီးမှအများကြီးရှိပါတယ်နောက်တစ်ခုပြမပြီးမှတိတလောက်ကမြန်မာအမျိုးသမီးများဟိုပထမတန်းအဆင့်အနေနဲ့ကစားတာမြန်မာပြည်မှာ၄သင်းပဲရှိပါတယ်၄သင်းနဲ့တော့ကျွန်တော်တို့ဟိုထွက်လာဖို့တော့မလွယ်ဘူးပေါ့ခင်ဗျာဒါကြောင့်မို့မြန်မာအမျိုးသမီးဒီကောင်းကောင်းမွန်မွန်နဲ့ဘောလုံးသင်းတိုးတက်လာမယ်ဆိုရင်တော့လုတ်ပြီးနိုင်ငံတော်ကလည်းကျွန်တော်တို့ကနောက်ကနေပံ့ပိုးမှုတွေအများကြီးလိုတယ်ရွေးပုံးသေးတွေချာထုတ်ပေးရမယ်နောက်တစ်ခုကဗမာပြည်မှာဘောလုံးကွင်းတွေအများကြီးဖြစ်ပေါ်ရရည်ကြီးတယ်ခင်ဗျာမြန်မာပြည်မှာဘောလုံးသမားကောင်းတွေထွက်လာဖို့ကအကစားကွင်းမရှိပဲနဲ့ဗမာသွားကစားလို့မြန်အောင်ပေတရာဘောမှာကစားလဲဗမာပြည်မှာပြဿနာရှိတယ်ဒါကြောင့်မို့အကစားကွင်းတွေပေါ်ထွက်လာဖို့ကရည်ကြီးပါတယ်ကျွန်တော်လည်းဘောလုံးသမားတယောက်ပဲကျွန်တော်တို့ကစားပြီဆိုရင်ကြည့်ရင်ကစားကောင်းကစားတယ်လားမကစားတယ်လားတဲ့ကစားတာနဲ့ကစားကွက်ညင်းညင်းလေးနဲ့ဆက်လာပပကစားတာလေကျွန်တော်ပြီးခဲ့တာကုတင်းကပရင်ဖြစ်တဲ့ခေမာလာထွန်းနောက်ခုချိန်ကြီးကျွန်တော်၃တင်းစလုံးမှပြန်ကြည့်မယ်ဆိုရင်ဝင်းသိင်္ကီထွန်းကျွန်တော်မီဘောနဲ့တက်မှလည်းငကိုတွင်းခဲ့တယ်နောက်အင်ဒိုနီးရှားနဲ့ချက်ဝူကိုပြီးမှလည်းသူငကိုတွင်းခဲ့တယ်ခုနောက်ဆုံးအိန္ဒိယနဲ့ပွဲမှလည်းသူက၃ခုစလုံးသူပဲသွင်းယူလာခဲ့တယ်ဆိုတော့ဝင်းသိင်္ကီထွန်းကခုတကယ်ဟိုမမရဲ့မမအမျိုးသမီးတင်ရဲ့တက်ဆက်မှုတူးလို့ပြောရမယ်။ तू ကိုသွင်းခဲ့လို့ပဲဒီလို तू အများဆုံးဒီလို၃ဘောစလုံးမှာ तू ဥဆောင်ပြီးကိုသွင်းခဲ့လို့ပဲကျွန်တော်တို့ပြန်မအမျိုးသမီးပေါ်လုံးနေရအခုတက်တရားပြင်ကိုတက်ရောက်ခဲ့တယ်။အဲ့လိုအမျိုးသမီးတွေပေါ်ထွက်လာတဲ့နေရာမှာဗမာပြည်မှာလည်းနေရာနှံ့မဲမှာရှိပါဦးမှာ။သူတို့ကစားကွက်လေးတွေလှတယ်တွန်းတွန်းတိုက်တိုက်ကစားတယ်ဖိဖိပါမှရှိတယ်လိုအပ်ရင်လိုအပ်တဲ့နေရာမှာလိုက်ပြီးတော့ဖြည့်ဆွမ်းပေးနိုင်တဲ့အားလေးတွေမြင်လာတော့သူတို့ရဲ့နောက်ဒီလူဟာမျိုးလေးတွေကိုဆက်ပြီးတော့ပံ့ပိုးပေးမယ်ဆိုရင်တကယ်အားသမားကောင်းနေအများကြီးထွက်လာပါလိမ့
်မယ်။မြန်မာအမျိုးသမီးဘောလုံးတင်းဟာ FIFA ကမ္ဘာဖလားအမျိုးသမီးဘောလုံးအဆင့်မှာ44ရှိတာလည်းဖြစ်ပါတယ်။ မြန်မာအမျိုးသမီးဘောလုံးတင်ဟာ2019ဖေဖော်ဝါရီလကအိန္ဒိယနိုင်ငံဘွန်ဘေဇွားမြို့ကလင်ကာအကစားကွေးမှာကျင်းပခဲ့တဲ့နီပေါ်အီရန်အိန္ဒိယတို့ပါဝင်တဲ့လေးသင်းတို့ဖြင်ပြိုင်ကစားရာမှာလေ2019ရွှေဖလားစုကိုဆုခူးခဲ့တာလည်းဖြစ်ပါကြောင်းတင်ပြရင်းဒီသတင်းပိုင်ရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါလိမ့်ရှင
်ဒေါ်လလတန်စီစဉ်တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရတာပါသောတာရှင်တို့ကနားဆင်နေကြရတာက VOA မြန်မာပိုင်းရဲ့တောက်ကြညာထုတ်လွှင့်ချက်အစီအစဉ်တွေပဲဖြစ်ပါတယ်အခုဆက်ပြီးတော့ဒီတစ်ပတ်သုတဆုံလင်အမေရိကန်တစ်ခွင်မှာပြည်သူ့ဂုဏ်ရင်ဆုရှင်ကိုဘယ်လိုရွေးချယ်သလဲဆိုတဲ့အကြောင်းအမေရိကန်ပြည်အောင်စုအခြေစိုက်ပြည်သူ့ဂုဏ်ရင်အသင်းဥက္ကဋ္ဌကိုထိန်လင်းကိုကိုအောင်ကမေးမြန်းပြီးတော့တင်ပြပေးထားပါရဲ့ရှင်
2019ခုနှစ်အတွက်ပြည်သူ့ကွန်ရီစုကိုပေါ့လေဒီမန္တလေးစီဗင်တရားဖွဲ့ကိုချီးမြှင့်လိုက်တယ်လို့ကျွန်တော်တို့သိရပါတယ်ဆိုတော့ဘာကြောင့်အခုလိုမျိုးရွေးချယ်ခဲ့လဲဆိုတဲ့အကြောင်းအရင်ဆုံးစပြီးတော့ရှင်းပြပေးပါလား
ဟုတ်ကဲ့ဘာကြောင့်ရွေးချယ်ခဲ့လဲဆိုတဲ့ဟာကတော့ကျွန်တော်တို့ဒီနှစ်စဉ်ချီးမြှင့်နေတဲ့ပုံစံအတိုင်းပါပဲတကယ်တော့ကျွန်တော်တို့အစိုးပြုလွှာတယ်ပေါ့နော်အဲဒီအစိုးတင်အစိုးပြုကြတယ်အတင်းဖွဲ့တွေလူပုဂ္ဂိုလ်တွေအဲ့လိုဒီတရားနေပြီးတော့ကျွန်တော်တို့ကပြည်သူ့ဘုံကြီးအတင်းရဲ့အစည်းအဝေးစည်းကမ်းနေရပြီးတဲ့ခါကျလှုပ်ထုပ်လုပ်နည်းတွေနဲ့အချင်းချင်းကျွန်တော်တို့ရွေးချယ်ပြီးတော့သွားတာပါပဲ
ခါတိုင်းဆိုလို့ရှိရင်ပြည်သူ့ဘုံကြီးဆုရှင်ဖြစ်ရွေးချယ်တဲ့အခါမှာဒီအများကျိုးတွေဆောင်ရွက်နေတဲ့ပရာဟိတဒီတူးချင်းပဲဖြစ်ဖြစ်တချို့ဒီအဖွဲ့အစည်းတွေပဲဖြစ်ဖြစ်ရွေးချယ်တာမျိုးဖြစ်ပါတယ်ဒီနေ့ကတော့ဒါဟိုအစိုးရအဖွဲ့အစည်းဆိုတော့လေဘယ်လိုအကြောင်းအကျောင်းနဲ့အခုလိုမျိုးရွေးချယ်ဖြစ်သွားတယ်ဆိုတဲ့အကြောင်းလည်းရှင်းပြအောင်
ဟုတ်ကဲ့တကယ်တော့ကျွန်တော်တို့ကပြည်သူ့ကောင်ကြီးအတင်းအနေနဲ့啊ပြည်သူ့ကောင်ကြီးစုရေးချယ်တဲ့အခါမှာအစိုးရအတင်းအဖွဲ့ပဲဖြစ်ဖြစ်အစိုးရဝန်ထမ်းပဲဖြစ်ဖြစ်အဲ့ဒါမျိုးတွေကျွန်တော်ဒီကြခွဲထားတာတွေမရှိဘူးခင်ဗျပြီးခဲ့တဲ့နှစ်တွေကိုပြန်ကြည့်မယ်ဆိုရင်ဥမာဒေါက်တာတမင်းထွတ်တို့ဒေါက်တာနန္ဒာဝင်းတို့ဆိုရင်ဒါတကယ်အစိုးရဝန်ထမ်းတွေပါပဲကျွန်တော်တို့ဒီလိုရှေ့ပိုင်းမှာလည်းအဲ့ဒါမျိုးရွေးချယ်ခဲ့တာတွေရှိပါတယ်ခင်ဗ
ျဒေါက်တာဟိုတမင်းထွတ်တို့ဝါတို့ကြတော့အစိုးရဝန်ထမ်းဆိုပေမဲ့သူတို့ကပရာဟိတအလုပ်တွေကိုလည်းသူတို့တက်နိုင်သမျှလုပ်တယ်အခုဒီစီဗင်တရားအဖွဲ့ကြတော့သူတို့တွေအနေနဲ့ဒီပရာဟိတဆိုပြီးတော့ဟိုတီးတန့်အဲ့လိုမျိုးလုပ်တာမျိုးရောရှိပါလား
အဓိကတော့ဟိုကျွန်တော်တို့ဒီမျိုးတွေမှာဖြစ်နေရတဲ့ဒီဟိုမှာပြင်ကျူးကျော်ကိစ္စတို့နောက်ပြီးတော့ဒီစစ်တမ်းကောက်တဲ့ကိစ္စတို့ဘာလို့အဲ့ဒါမျိုးတွေပေါ့နော်ဒီမြို့ပြနဲ့ပတ်သက်တဲ့ဒီအချက်လက်တွေစုဆောင်တဲ့ဟာတွေနောက်ပြီးတော့ဒီမြို့ပြဖွံ့ဖြိုးရေးကိစ္စတွေအဲ့ဒီဟာတွေကတော့ဟိုတာမန်ကြည့်မယ်ဆိုလို့ရှင်တော့အစိုးရဝန်ထမ်းတွေဟာဒီအစိုးရအလုပ်ကိုလုပ်တယ်ဆိုတဲ့ဟာမျိုးတွေတော့ဒါကသမယိုးကြအနေနဲ့မြင်ရမှာပဲပေါ့နော်ဒါပေမဲ့လည်းအဓိကတော့ကျွန်တော်တို့ကဟိုအရင်ခစ်များနဲ့မတူဘဲနဲ့အခုခစ်တဲ့စနစ်တဲ့ကိုဥတည်နေတယ်ဆိုတဲ့သဘောမျိုးဖြစ်နေပြီပေါ့နော်အဲ့လိုကာလမျိုးမှာဟိုပုံမှန်လုံနေကြမဟုတ်တဲ့ဟိုတကယ်ပဲလှုပ်ဆောင်တဲ့အလုပ်တွေကိုတို့လှုပ်ဆောင်ထားတဲ့ဆိုတဲ့အထောက်အထားတွေလည်းအများကြီးရှိပါတယ်ခင်ဗျအဲ့ဒါတွေကိုလည်းကျွန်တော်တို့ကြည့်ပြီးတော့ရွေးချယ်ကြတာဖြစ်ပါတယ
်ဆိုတော့စုအနေနဲ့ရောဘာတွေချိမြင်မလဲဆိုတဲ့အကြောင်းလေးနည်းနည်းလောက်ရှင်းပြပြပါဦးခင်ဗျ
ဟုတ်ကဲ့စုအနေနဲ့ကတော့ပုံမှန်ပဲကျွန်တော်တို့ဒီစုတစ်စိတ်ရှိပါတယ်ပြည်သူ့ကောင်ကြီးစုအနေနဲ့တော့စုတစ်စိတ်ဖြစ်တယ်နောက်ပြီးတော့ကျွန်တော်တို့ဒီအမေရိကန်ဒေါ်လာ1000ဖြစ်ပါတယ်ဒါကတော့စုငွေပေါ့နော
်စုရှင်နေအနေနဲ့ဘလို့ကိစ္စတွေမှာဒီရရှိတဲ့စုကြီးတွေကိုပြန်ပြီးတော့ဟိုအသုံးချတာမျိုးတွေရှိပါလဲ
အဓိကတော့ကျွန်တော်တို့ကဒီစုရင်းငွေတွေကိုကျွန်တော်တို့ချိမြင့်တဲ့အခါမှာကျွန်တော်နှောင်ကျိုးမဲ့ချိမြင့်တာဖြစ်ပါတယ်ခင်ဗျအဲ့တော့ကျွန်တော်ဒီစုရှင်တွေကသူတို့ကြိုက်တဲ့နေရာမှာအသုံးပြုနိုင်ပါတယ်ခင်ဗျာဒီဟာနဲ့ပတ်သက်ပြီးတော့ဒီလိုစုလက်ခံရရှိတဲ့လူတွေဟာဘယ်လုပ်ငန်းတွေမှာပဲဒါတွေသုံးရမယ်ဘယ်အလုပ်တွေမှာပဲဒီဟာကိုရင်းနှီးမြှုပ်နှံရမယ်ဆိုတာမဟုတ်ပါဘူး
2019ခုနှစ်အတွက်အထူးစုရှင်တွေအကြောင်းလေးပြောပြပေးပါဦးခင်ဗျာ
2019ခုအတွက်ကတော့ကျွန်တော်အထူးစုရှင်4ဦးရွေးချယ်ထားပါတယ်အဲ့ဒီထက်မှကတော့ကျွန်တော်တို့မတန်ဆန်းဆရာမတော်ဤငင်းရှိပါတယ်ကျွန်တော်ဒုရဲမှုဟောင်းမိုးရနိုင်ရှိပါတယ်ကလင်းရန်ကုန်ကမ်ပိန်းရှိပါတယ်ကျွန်တော်တို့ဒီကချင်းတိုင်းရင်းသူမတ်ဆွဆိုင်တွေဖြစ်ပါတယ်ခင်ဗ
ျဆိုတော့ဒီအထူးစုရှင်တွေကိုကြတော့ဘယ်လိုစုချင်းမြင်လဲဆိုတော့ပြပြပြောအောင
်ဟုတ်ကဲ့ခင်ဗျအထူးစုရှင်တွေကိုတော့စုတစ်စိတ်နဲ့ဒေါ်လာ1000စီဖြစ်ပါတယ်ခင်ဗျအထူးစုဆိုတာကတော့ ကျွန်တော်ပြည်သူ့ကွန်ရီဘိုလ်အလုံးမှုဆောင်အဖွဲ့ကနေပြီးတော့ရွေးချယ်ပြီးတော့ချင်းမြင်တာပါခင်ဗျာ
ဒီနှစ်ပေါ်လီဒီစုပေးရွေးချယ်တာမှာအနီးစင်းတင်သွင်းကြတဲ့လူပေါင်းဘယ်လောက်လောက်ရှိပါလဲ
စုစုပေါင်းဆိုရင်တော့ဒီကျွန်တော်တို့အသင်းအဖွဲ့လူပုဂ္ဂိုလ်30ကျော်လောက်ရှိပါတယ်ခင်ဗျာဒါတွေကတော့ကျွန်တော်တို့ဟိုဒီကြာအမီစင်းထုတ်ပြန်တာမလုပ်ပါဘူးခင်ဗျာ
ဆိုတော့ဟိုခါတိုင်းနှစ်ကစားလို့ရှိရင်ပိုနည်းလာလားပိုများလာလားအခုလိုမျိုးအမီစင်းတင်သွင်းတဲ့ဟိုအရေးအတွက်က
အရင်နှစ်လောက်ပါပဲခင်ဗျာ
အဲ့လိုအမီစင်းတင်သွင်းတဲ့အခါမှာဒီဥမာမြန်မာပြည်တွေကလူတွေကပဲအဓိကဝိုင်းပြီးတော့ရွေးချယ်ပေးကြတာမျိုးလားဒီပြည်ပရောတခြားဒီနိုင်ငံတွေရောအဲ့လိုမျိုးအမီစင်းတင်သွင်းကြတာမျိုးရှိပါလားခင်ဗျာ
ရှိပါတယ်ခင်ဗျာကျွန်တော်တို့ဒီတွင်ပြပါမှာရှိတဲ့တဦးချင်းနေရာပဲဖြစ်ဖြစ်နောက်ပြီးတော့ကျွန်တော်တို့ဒီမှာပြည်သူ့ကောင်ကြီးအတင်းအဖွဲ့တွေမှာရှိတဲ့ဌာနခွဲကလူပုဂ္ဂိုလ်များအဲ့ဒါမျိုးတွေအကုန်လုံးပေါ့နော်ဘယ်သူမှဆိုအမိစီရင်တင်သွင်းနိုင်ပါလေခင်ဗျာအမိစီရင်ဟိုတင်သွင်းပြီးတော့မှပဲကျွန်တော်တို့ဒီအစိုးပြုလာဟိုလက်ခံရရှိတဲ့အမိစီရင်နေရာပဲယူရအောင်ဖြစ်ပါလေခင်ဗျာ
ဒီဆုရှင်အမိစီရင်တင်သွင်းတဲ့အခါပြည်တွင်းနေရာပုံများလားပြပါနဲ့အမိစီရင်တင်သွင်းတာပုံများလား
ပြည်တွင်းကများပါတယ်ခင်ဗျာ
ဟုတ်ကဲ့ဆိုတော့ဒီပြည်သူ့ကိုရင်စုချင်းမလားအခုဆိုရင်တော့ဆယ်ကျင်းမြောက်ရှိပြီပေါ့လေဆိုတော့မြန်မာပြည်မှာဟိုလုံးကတော့ဒီတိတ်မလွတ်လပ်သေးတဲ့အချိန်မှာတည်းကစပြီးစုချင်းမလားဆိုတော့အခုလိုအချိန်နဲ့ဘာများကွာခြားမှုတွေရှိပါလဲ
စုချင်းမြင့်တဲ့ဟာကတော့ဘာဖြစ်ဖြစ်ကွာခြားတာကတော့ကျွန်တော်တို့မလွတ်လပ်တဲ့အချိန်ကာလဆိုရင်တော့ကျွန်တော်တို့ဒီစုရှင်နေနဲ့ဆက်သွယ်ရတဲ့ကိစ္စတွေပြီးတော့ဒီစုတွေကိုကျွန်တော်တို့မြန်မာပြည်ကိုရောက်အောင်တဲပြီးတော့စုရှင်တွေကိုတွားပြီးတော့ပေးရတဲ့ကိစ္စတွေအဲ့ဒါမျိုးတွေကတော့တော်တော်များများကျွန်တော်တို့ကဟိုကြိုးပမ်းပြီးတော့အခက်အခဲတစုံတရာကိုကြောဖြတ်ပြီးသွားရပါတယ်အခုကတော့ဟိုဘာပဲဖြစ်ဖြစ်ကျွန်တော်တို့ပုံဝင်လင်းလင်းဖြစ်တဲ့အခါကျတော့ထင်သာမြင်သာလည်းပို့ပြီးတော့လုပ်နိုင်ပါတယ်ခင်ဗျာ
ဆိုတော့အခုဒီ10နှစ်တာခီးလန်းရှောင်းမှာရောဒီအခက်အခဲတွေနောက်တစ်ခုကဒီကိုဒီလောက်အချိန်ကာလဒီခီးပေါအောင်လှုပ်ဆောင်နိုင်ခဲ့တာတွေနဲ့ပတ်သက်ပြီးတော့နည်းနည်းလောက်ရှင်းပြပြောအောင်ခင်ဗျာ
ဟုတ်ကဲ့အဓိကကတော့ကျွန်တော်တို့ပြည်သူ့ကောင်ကြီးအသင်းမှာကဟိုဒေတာမျိုးစုံအမြင်မတူတဲ့လူတွေမျိုးစုံပေါင်းစုပြီးတော့ကျွန်တော်ဖွဲ့စည်းထားတာဖြစ်ပါတယ်အဲဒီတော့အများရဲ့ဌာနနဲ့ကျွန်တော်တို့ကလှုပ်ဆောင်တဲ့အခါမှာဟိုတစ်ခါလေမှာတဦးချင်းမဖြစ်ဖြစ်ဟိုအသင်းကျွန်တော်ဌာနခွဲတွေနဲ့ဟိုတစုံတရာပေါ့နော်ကျွန်တော်တို့စုယူရွေးချယ်တဲ့အခါလေမှာဟိုသဘောထားမတူတဲ့ကိစ္စတွေလည်းရှိပါတယ်ဒီလိုမျိုးအမြင်မတူတဲ့သဘောထားမတူတဲ့အားတွေကိုကျွန်တော်တို့ကြော်ဖြတ်ပြီးတော့အားလုံးကဟိုအများဆုံးဖြတ်တဲ့ဟာကိုကျွန်တော်တို့ဒီလိုက်နာပြီးတော့စုစုစည်းစည်းနဲ့ချက်ပြီးတော့လှုပ်ဆောင်ကြလို့ဒါအခုလောက်ထိကျွန်တော်တို့ချက်ပြီးတော့လုပ်နိုင်တာဖြစ်ပါတယ်ခင်ဗျာ
ဆိုတော့နောက်နှစ်အတွက်ဒီပြည်သူ့ကွန်ရီစုပေးပွဲကိုဘယ်မှာကျင်းပမှာပါလဲ
ကျွန်တော်တို့အခုစုကျင်ညာပွဲကိုတော့ကျွန်တော်တို့ကစင်ကာပူမှာကျင်းပပါမယ်အဲ့တော့စုပေးပွဲကတော့ကျွန်တော်တို့ကဆက်လက်ပြီးတော့တိုင်ပင်ဆွေးနွေးပြီးတော့မှစုပေးပွဲကိုတပေါင်းနဲ့ကျင်းပနိုင်မလားတို့ဒီမဟုတ်မြန်မာပြည်မှာပဲကျင်းပမလားဆိုတဲ့ကိစ္စပေါ့နော်အဲ့ဒီဟာကိုတော့ကျွန်တော်တို့ဆက်လက်ဆွေးနွေးကြအောင်မှာဖြစ်ပါတယ
်ဟိုဒီပြည်သူ့ကွန်ရီစုချင်းမြင်ပွဲကိုတော့အမေရိကန်ပြည်တော်စုပေါ့နော်အရီဇိုနာဒီနယ်ဖီနစ်ခ်စ်မြို့မှာကျင်းပသွားတာပေါ့ဘယ်မြို့မှာဘယ်တော့ဒီစုပေးပွဲလုပ်ဖြစ်မလဲခင်ဗ
ျစုပေးပွဲကကျွန်တော်တို့ဒီနှစ်ကမန္တလေးမြို့မှာဖြစ်မှာပါမန္တလေးမြို့မှာကျွန်တော်တို့အခုဧပြီလ28ရက်နေ့မှာလုပ်မှာဖြစ်ပါတယ်ခင်ဗျ
ပြည်သူ့ကွန်ရီစုရှင်ကိုဘယ်လိုရွေးချယ်သလဲဆိုတဲ့အကြောင်းအမေရိကန်ပြည်အောင်စုအခြေစိုက်ပြည်သူ့ကွန်ရီအတင်းဥက္ကဋ္ဌကိုထိန်လင်းကိုကိုအောင်ကမေးမြန်းပြီးတော့တင်ပြထားတာကိုနားဆင်ခဲ့ရတာပါရှင
်။ Smart View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒီလက်ဆောင်ကဏ္ဍမှာစေတချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျွန်တော်တို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါတယ်နော်။စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးတာနိုင်ကြပါတယ်။ email ပို့ဖို့မယ်ဆိုရင် bemis@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bemis News ဆိုတဲ့စာမျက်နှာကိုတွားပြီးတော့က
ျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့တောက်ကြညဘက်အစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့နားဆင်ကြရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်မှာတော့တကြံကာလမှာစုညံတန်တွေနဲ့ပျော်ပွဲဆင်လေးရှိကြတဲ့အလျောက်စုညံတန်နဲ့ပတ်သက်တဲ့တည်ကောင်းစရာတွေကိုယူပဗေဒပညာရှင်ဒေါက်တာပဒေတာတင်နဲ့ဒေါက်ခင်မျိုးသက်တို့ကဆွေးနွေးတင်ပြပေးထားပါတယ်ရှင်
မြမနှစ်တကူအခါသမယမှာလူငယ်အများစုကစုညံတန်တွေနဲ့ပျော်ပွဲဆင်ဖို့အတွက်ကြိုးစားလေးရှိတာမို့ဒီတစ်ပတ်တော့စုညံတန်နဲ့ပတ်သက်တဲ့တည်ကောင်းစရာလေးတွေကိုပြောပြပေးပါရစေ။ကားနဲ့မော်တော်ဆိုင်ကယ်တွေမှာစုညံအက်ဇော့တွေတက်ဆင်ပြီးမမောင်းအောင်စကိုင်းမျိုးမှစပြီးလုပ်နေပါပြီ။ယင်းစီးကန်းနဲ့မညီပဲမောင်းနှင်နေတဲ့စုညံအက်ဇော့ပိုက်တွေဟာပတ်ဝန်းကျင်ကိုအနှောက်အယှက်ဖြစ်စေတာကြောင့်ဒါကိုအားလုံးတတိပြုလာစီဖို့ဖမ်းမိတဲ့စုညံအိဇောပိုက်350ကိုစကိုင်းမြို့တော်ခမ်းမရှင်မှာဧပြီလ10ရက်နေ့ကအများသိအောင်ဖျက်ဆီးပြခဲ့တာပါစုညံတန်အပအဝင်အတန်တွေကိုကြားနိုင်စွမ်းဖြစ်တဲ့တောတာအာယုံမပျက်စီးစေဖို့ဟာတိတ်ကိုအရေးကြီးတယ်လို့ယူပဗေဒပညာရှင်ဒေါက်တာပရိသာတင်ကပြောပါတယ
်ဒီတောတာအာယုံနဲ့ခံစားမှုကနေညံပွင့်လင်းရာတတိပညာတိုးတက်ဖို့ဖြစ်ပါတယ်အဲဒါကြောင့်တောတာအယုံမပြောက်ဖို့နားလေမသွားဘူးအဲ့အရေးကြီးပါတယ်လူမှာတော့အတန်ကိုခွဲကြရမှာအတန်ကျေလာမှုအတိုးအကျေပေါ့နော်နောက်အတန်ချိန်နှုံးမြင့်မှုတာယာတန်စုညာတန်ဆိုပြီးတော့အတန်ကိုအများခွဲကြတတ်မှတ်ပါတယ်သိပ္ပံဒီကျကြလဲဒီလိုပဲခွဲတာပါပဲအတန်တောတာအယုံမှာအတန်ဖြစ်ဖို့လူမှာလက်ခံနိုင်တဲ့အစိတ်ပိုင်း receiver ရှိရမှာပဲဥပမာအားဖြင့်အတန်တွင်းရဲ့ microphone ရှိမှဖြစ်တယ်လို့နားရှိမှဖြစ်မှာပါမိုက်ခရိုဖုန်းရှိနေမှာမိုက်ခရိုဖုန်းပြက်နေရင်တအားကတ်អော်လေဒီမိုက်ခရိုဖုန်းကနေအတန်သွင်းလို့မရပါဘူး။ဘာသာမှဖမ်းလို့မရတယ်လို့ပဲနားမကြတော့နားလေးတွင်လည်းပြက်နေတဲ့မိုက်ခရိုဖုန်းအတိုင်းပါပဲ။ဒါကြောင့်နားကောင်းဖို့အလွန်အရေးကြီးပါတယ
်။အတန်လိုင်းတုံခါတဲ့ချိန်လုံးပေါ်မူတည်ပြီးအတန်ရဲ့ကြားနိုင်စွမ်းကိုတွက်နိုင်တယ်လို့ကြားနိုင်စွမ်းထက်လွန်သွားတဲ့အတန်တွေကိုလည်းအသုံးချဖို့အတွက်လုပ်နိုင်ပါတယ်
။သိကောင်းတဲ့လူရဲ့နားဟာချိန်နှုန်းတစ်စက္ကန့်မှာ25ကြိမ်တုံခါမှုကနေတစ်စက္ကန့်မှာအကြိမ်2000ကျော်အထိသာကြားနိုင်စွမ်းရှိပါတယ်။ဥပမာအားဖြင့်ဟိုဗျောတို့ပတ်မကြီးတို့တီးရင်ကြားရတဲ့ကြိမ်နှုန်းကတစ်စက္ကန့်မှာသူ့ရဲ့ခါနှုန်းကအကြိမ်100လောက်ပဲရှိပါတယ်။ဟိုအလဲကပတ်စံနဲ့ဒီတရေပြားတုံခါတာဟာတစ်စက္ကန့်မှာအကြိမ်100လောက်တုံခါတယ်။ဒါကြောင့်အတန်ကထူထူကြီးထွက်လာတာပေါ့နော် low frequency ပေါ့ဒါပေမဲ့ကြီးစီဆိုပါလို့ကြီးစီထူရင်ကြားရတဲ့ချိန်တုန်းကတစ်စက္ကန့်မှာအချိန်1000ကနေအချိန်6000 9000လောက်အထိမြင့်တဲ့အတန်ကိုထုတ်ပါတယ်ဒါကြောင့်ကြီးစီရဲ့အတန်ပို့ပြီးတော့လွင်နေပို့ပြီးတော့ချိန်နှုံးမြင့်နေပေါ့တကယ်ဆိုရင်တချို့ကြီးစီတွေဟာတစ်စက္ကန့်မှာအချိန်3000ကျော်အထိတုံခါနိုင်အောင်ဖန်တီးလို့ရပေမဲ့လူရဲ့တောတာအယုံကခုနပြောလို့ပဲနားကတစ်စက္ကန့်မှာအချိန်2000ခွဲအထိပဲနော်တိတ်ကောင်းတဲ့နားကြားနိုင်မယ်ဒီကဲမြင့်တဲ့ချိန်နှုံးနဲ့လာတဲ့အတန်ကိုမကြားနိုင်ပါဘူးလူတောတာအယုံတဲ့မြင့်တဲ့အတန်ကို ultrasound လို့ခေါ်ပါတယ်ဥမာဟိုကြီးစီထုတဲ့အခါဘုံကြီးချောင်းမှာကြီးစီကိုအကျယ်ကြီးလွင်နေအောင်ထုလိုက်တဲ့အခါကြလို့ရှိရင်တချို့ခွေးတွေဥရဲပါ냐ဆိုတာကျွန်တော်တို့မကြားတဲ့အတန်နဲ့ပုံမြင့်တဲ့အတန်ကိုတချို့တရိษံတွေကကြားနိုင်ပါတယ်ဒီအတန်ဟာသူတို့အတွက်အနှောက်အယှက်ဖြစ်တဲ့အတွက်သူတို့မကြိုက်လို့ဥရာလည်းဖြစ်နိုင်ပါတယ်အဲ့တော့တောတာအာယုံလူကြားနိုင်တဲ့အာယုံတဲ့မြင့်တဲ့အတန်ကိုအင်္ဂလိပ်လိုတော့ ultrasound ပေါ့နော် ultrasound ဓာတ်မှန်ရိုက်တယ်ဆိုတာစေရတုံကားမှုကငကူနားနဲ့မကြားရပေမဲ့မြင်ရတဲ့ဓာတ်မှန်နဲ့ရိုက်လို့ရတဲ့ချိန်နှုန်းအဆင့်ရှိတယ်။အဲ့ဒါကို ultrasound လို့ခေါ်တာလား
။ရှင်ညံတန်းဆိုတာဘာပါလဲ။အတန်ရဲ့အတိုးအကျဲကိုဘာနဲ့တိုင်းတာတာပါလဲ
။အတန်ရဲ့အတိုးအကျဲကို decibel နဲ့တိုင်းပါတယ်။ dB လို့ခေါ်ပါတယ်။ decibel DECIB decibel 10 bell ပေါ့ AT&T American Telephone and Telegraph စတီထောင်တဲ့ Scotland နိုင်ငံသား Alexandra Graham Bell ကိုဂုံပြူပြီးခေါ်တယ်နာမည်အတန်အနေနဲ့အတန်အတိုးကျယ်ဘလောက်ကျယ်တယ်လဲတိုးတယ်လဲဆိုတာကို dB နဲ့တိုင်ပါတယ်ဒီ decibel ကိုဘလို့သတ်မှတ်ထားလဲဥပမာအားဖြင့်စကားတိုးတိုးလေးပြောရင်သူက decibel 20လောက်ပဲရှိပါတယ် နိုင်နှိုးဆက်ဆိုကျဲလာပြီးဒက်စီဘယ်80လောက်ရှိပါတယ်အစ်ရောပိုက်ကိုပြောင်းပြီးအပန်းအရန်ကျိအောင်လုပ်တဲ့မော်တော်ဆိုင်ကယ်ကားတွေဆိုလို့ရှိရင်ဒက်စီဘယ်100ရှိပါတယ်။နောက်ပြီးတော့စတိတ်ချိုးသွားနာထောင်တယ်ဆိုလို့ရှိရင်သူ့ရဲ့ဒက်စီဘယ်က110ရှိပါတယ်။နောက်ပြီးတော့အမ်ဘူလန့်အရေးပေါ်လူနာဆေးရုံကားဆိုလို့ရှိလို့ရှိရင်ဒက်စီဘယ်120လောက်ထိရှိပါတယ်။အဲနောက်ဥပမာတစ်ခုကဗျောက်အိုးဗျောက်အိုးဖောက်လိုက်လို့ရှိရင်ထိုင်းကနေညီသွားတဲ့အတန်ဒက်စီဘယ်150ကျော်ရှိပါတယ်။နောက်ပြီးတော့လေမြန်ဂျက်အင်ဂျင်နာကိုရောက်သွားတယ်ဆိုလို့ရှိရင်150အထိရှိပါတယ်
။လူတယောက်တည်းအရေးပါတဲ့နားတော်တာအာယုံကိုဘယ်လိုပုံစံနဲ့ပျက်စီးစေနိုင်လဲဆိုတာကြည့်ရအောင်ပါ
။လူငယ်တွေတွားပြီးနားထောင်ကြတာလို့မြူတူပြောပါတဲ့စတေးရှိုးဆိုလို့ရှိရင်ဒက်စီဘယ်120နဲ့140လောက်အထိမြင့်နေဆိုရင်ဒါလူရဲ့တောတာအာယုံကိုတဖြည်းဖြည်းပျက်သွားစေနိုင်လောက်တဲ့အဆင့်မြင့်တဲ့အတန်ဘယ်လောက်ကျေတဲ့အတန်ဖြစ်လာပါလိမ့်။အဲ့တော့ဒီအတန်တရာလူရဲ့နာအကြအာယုံကိုဘယ်လောက်အဆင့်ဘယ်လောက်ကြာကြာနားထောင်ပြီးရင်စပျက်စီးယူရင်းပါလဲဆိုတာကိုဒီသိပ္ပံပညာရှင်တွေကလေ့လာထားပါတယ်။ဒါကိုနိုင်ငံတကာကျန်းမာရေးဌာနကနေအဆင့်သတ်မှတ်ပေးထားပါတယ်။ဥပမာအနေနဲ့ဆိုလို့ရှိရင်လူနာတင်ကားရဲ့ဩဩတန်ကို15မိနစ်တည်းပို့ပြီးတောက်လျှောက်ကြာရင်ခဏခဏကြာနေရလို့ရှိရင်နားလေးတဲ့ယောဂါကြာလို့ရှိရင်နားမကြာတဲ့ယောဂါတဖြည်းဖြည်းနားလေးလာမယ်လို့သတ်မှတ်ထားပါတယ်။အဲ့တော့ stage show လိုဟာမျိုးပေါ့နော် DB 120လောက်ကျဲလောင်လုံးတဲ့အတန်ဆိုမိနစ်ဝက်ဖဲနားထောင်ပါလို့ပြောထားတယ်။အဲ့ဒီတဲ့ကြာလို့ရှိရင်နားပြက်စီးသွားမယ်။ခဏခဏနားထောင်လို့ရှိရင် exposure ကြာကြာနားထောင်လို့ရှိရင်နားပြက်သွားမယ်လို့ကျမကြီးရှုထောင့်ကနေတေချာလေ့လာပြီးတော့စံချိန်သတ်မှတ်ထားပါတယ
်။ဆုညံတန်ဟာနားယောဂါနဲ့မကဘဲနှလုံးယောဂါကိုပါဖြစ်စေနိုင်တယ်လို့ဘေးလူကိုပါစိတ်မသက်မသာဖြစ်စေတာပါ။
နာယောဂပေါ့မကျမ်းမာတာကြောင့်နှလုံးယောဂရတဲ့အဖြစ်အပျက်တွေအဲ့ဒါတွေမှတ်တမ်းတင်ထားပါတယ်ဆေးရုံတွေကနေပြီးတော့ဒီ stage show rock တွေမှာသွားနားထောင်တာအဲ့ဒါအပြင်စိတ်အနှောက်အယှက်ဖြစ်တာပေါ့နော်အဲ့ဒါသိဆိုပါတယ်အတန်အကျယ်ကြီးကြောင့်မခံနိုင်တဲ့စိတ်တော့ကရောက်ရတာကိုလူတိုင်းသတိပြုနိုင်ရင်ကောင်းမယ်လို့ကျွန်တော်ထင်ပါတယ်တီဂီတာတွေသွားနားထောင်တဲ့နေရာတွေအာကစားပွဲတွေကလွဲလို့ကဘာမှာအဆင့်မြင့်တဲ့နိုင်ငံတွေမှာဘယ်နေရာမှကြဲကြဲလောင်လောင်ပေါ်ကြဟစ်ကြပြောကြမလုပ်ကြပါဘူ
းဒေါက်တာပရိသတ်တင်ရဲ့ပြောကြခြင်းလည်းပဲဒီသတင်းပတ်သက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ရအောင်ပါနော်
တော့ခင်မျိုးသက်စီစဉ်တင်ဆက်တဲ့တိတ်ပန်တဲ့ဤပညာကဏ္ဍကိုနားဆင်ကြရတာပဲဖြစ်ပါတယ်ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်အခုကြံနေသေးတဲ့အချိန်တွင်းသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါရှင်
။ဆူရနိုင်ငံမှာနှစ်နှစ်အတွင်းအရသာဆူရအုပ်ချုပ်မှုအောင်ပြန်ရအောင်စီစဉ်ထားတဲ့ကြောင်းအာနာသိစေကောင်းဆောင်တွေကပြောဆိုလိုက်ပါတယ်။အချိန်နဲ့မှာပဲဆေးရဆွေးမှုလူသားတွေပေါ်ကျွတ်လွန်တဲ့ရဆွေးမှုလူမျိုးတွေတက်ပြတ်မှုဆွဆွဲချက်တွေနဲ့အပြည်ဆိုင်ရာရဆွေးပြစ်မှုဆိုင်ရာတရားရုံး ICC ကအလို့ရှိနေတဲ့တမဟောအိုမာရဲ့ဖာရှီယာကိုတော့ဘယ်နိုင်ငံကမှလွှဲပြောင်းပြီးမှမဟုတ်တဲ့ကြောင်းလဲဒီနေ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားကြတာပါ။တိုင်းပြည်ကိုအာဏာရှင်စနစ်အုပ်ချုပ်ခဲ့တဲ့တမဟောကိုလေးလချာဆက်ကျင်ဆန္ဒပြနေသူတွေကတော့အာဏာသိမ်းပြီးနောက်ပိုင်းထုတ်ပြန်ထားတဲ့ညမထွက်အမိန့်ကိုဖိစံပြီးမနေ့ညကဆက်လက်ဆန္ဒပြခဲ့ကြတာပါ။ပါကစ္စတန်နိုင်ငံနော့တော်မင်္ဂဇေတခုမှဒီနေ့မနေ့စောပိုင်းတုန်းကအင်အားဖြင့်ဗုံးလူလုံးပောက်ခွဲရကလူ18ဦးတက်မနေ့သေဆုံးပြီး48ယောက်ထဏ်ရသွားပါတယ်။ဘလူချစ်စတန်ပြည်နယ်ရဲ့မြို့တော်ကွတ်တာမြို့ကရှီယာမွတ်စလင်အများစုရာရှီယာရက်ကဆိုင်ဆိုင်မှာထောင်ထားတဲ့ဘုံလုံးပောက်ခွဲတာဖြစ်ပြီးသေဆုံးသူတွေမှာလူနည်းစုဝင်တွေအများပြားပါဝင်ကြောင်းလည်းရဲတပ်ဖွဲ့ကပြောဆိုကြတာပါ။အာဖဂန်နစ္စတန်နိုင်ငံမှာနှွေဦးပေါက်လာတဲ့အတွက်ထိုးစစ်ဆင်မှုတွေပြန်လည်စတင်နေပြီဖြစ်တဲ့ကြောင်းတာလီဘန်တွေကကြေညာလိုက်ပါတယ်။အဆုံးမတန်နိုင်တဲ့ဂျီအက်ဖာဒါရေးစုပွဲကိုဆက်လက်ဆင်နွှဲသွားမှာဖြစ်တဲ့ကြောင်းတာလီဘန်အဖွဲ့ရဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြလိုက်တာလည်းဖြစ်ပါတယ်။
သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လို့ရမှုကကိုစော်ဝင်းလိုင်ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Thrade ဖြစ်ပါတယ်။ဒီကနေ့တောက်ကြညပိုင်း VOA အစီအစဉ်တွေကိုလိုင်းဒိုမီတာ1925/32နဲ့လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာပါရှင်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။နှစ်တစ်ခုအချိန်အခါသမီးရသောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ကျွန်မများတဆင်အောင်ပါ။
This program has come to you from the Voice of America, Washington. Welcome.